Welcome to the Voice of America in Burmese.
နမပီယာသတ်တရှင်များဘေးကင်းလုံခြုံစွာနဲ့နှုတ်ထနိုင်တဲ့မနက်ခင်းဖြစ်ပါစေခင်ဗျာ။ VOA America တိုင်းရဲ့2025ခုနှစ် January 25ရက်စနေမနက်ခင်းအစီအစဉ်လေးကို America ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါတယ်။အခုအစီအစဉ်ပထမပိုင်းနိုင်ရွက်ကို light meter 40 32 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။မနက်6နာရီနဲ့9နာရီအထိတနင်္ဂနွေလုံးစာအစီအစဉ်လေးကိုတော့လူမှုမိတ်ဆွေ Digital ဂျိုရုဆလောင်းရုပ်သံလိုင်း VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook YouTube တို့ကနေနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။ကျွန်တော်ကညီမကြီးပ
ါ။အပြစ်ရဲ့သဘောတူညီချက်အရအစ္စရေးတစားကန်တွေချက်လွတ်ဖို့ဟာမတ်စ်ဘက်ကကြေညာပါဗျာ။တောက်ကြညာကရုရှားတိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးမှုများပြားတယ်လို့ယူကရိန်းဘက်ကပြောပါတယ်။ရင်ဂျာတွေအတွက်တရားမျှတမှုဟာငြိမ်းချမ်းရေးအတွက်အရေးကြီးတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်နေရာ WIWM ရဲ့အကြီးအကဲကပြောပါတယ်။
အဲ့လိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြီးမှာတော့သမရထရန့်အမိန့်ကြောင့်မြန်မာဒုက္ခသည်တွေရဲ့အမေရိကန်ခီးစဉ်ဖျက်သိမ်းရတဲ့အကြောင်းသတင်းပေးပို့ချက်နောက်မြင်းညံခရိုင်ထဲမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေအရှိန်မြင့်လှုပ်ဆောင်နေတဲ့သတင်းနဲ့စစ်ကောင်စီနဲ့တအားတရတီအန်အေဆွေးနွေးပွဲအလားအလာသုံးသပ်ချက်ကိုထုတ်လွှင့်လို့ရှိတယ်လို့မျိုးဒုတိယပိုင်းမှာတော့မြို့သမီးကန္နာသုတ္တဆောင်နဲ့အမေရိကန်တစ်ခုနဲ့သိပ္ပံနဲ့ဤပညာကန္နာတွေလည်းတက်ဆက်ဖို့ပြင်ဆင်ထားပါတယ်ခင်ဗျာအခုရင်ဆုံးတော့ဒီကနေ့နဲ့ထိတိုင်အောင်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်
ဂါဇာအဖြစ်ရဲ့သဘောတူညီချက်အရဟမတ်စ်နဲ့အစ္စရေးတို့ကြားအကျဉ်းသားလဲလှယ်မှုမှာဒုတိယတုပ်အနေနဲ့ဒဇိုင်းကန်ဖန်ထားတဲ့အစ္စရေးအမျိုးသမီး၄ဦးကိုစနေနေ့မှာပြန်လွှတ်မယ်လို့ဟမတ်စ်ကတောက်ကြနေမှာကြေညာပါတယ်။ပါလက်စတိုင်းအကျဉ်းသားတွေနဲ့လဲဖို့အတွက်ပြန်လွှတ်ပေးမယ်သူတွေကတော့ကရီနာအရီဖ်၊ဒန်နယ်လီယာ၊ဂျီဘိုလာ၊နမ်မလေဗီနဲ့လီရီအယ်ဘတ်တို့ဖြစ်ပြီးသူတို့၄ဦးကို2023အောက်တိုဘာ9ရက်ဟမတ်စ်တွေဝင်းရောက်စီးနင်းစဉ်အစ္စရေးတောင်ပိုင်းကနဟောက်အော့စ်အခြေစိုက်စခန်းကနေဒဇာဂန်ဖြစ်နဲ့ဖမ်းသွားတာဖြစ်ပါတယ်။အခုလိုပြန်လွှတ်ပေးမဲ့ဒဇာဂန်ရှင်းကိုဂျောင်းဝင်နှိမ့်နိုင်သူတွေရှိကနေအကြောင်းကြားချက်လက်ခံရရှိတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်ဒယဟူကအတည်ပြုပါတယ်။အရင်းသားလဲလှယ်မှုကိုစနေနေ့လယ်မှာစမယ်လို့ခန့်မှန်းရပါတယ်။ January 19ရက်အပြစ်ရပထမနေ့မှာဟမတ်စ်ကိုအစ္စရေးမျိုးသမီး၃ဦးကိုလွှတ်ပေးခဲ့ပြီးပါလက်စတိုင်းအရင်းသား40နဲ့လဲလှယ်တာဖြစ်ပါတယ်။အပြစ်ရသဘောတူညီချက်ပထမအဆင့်မှာပါလက်စတိုင်းအရင်းသားတွေပြန်လွှတ်ဖို့အတွက်ဟမတ်စ်တွေကဖန်ထားတဲ့ဒဇာဂန်33ရာလွှတ်ပေးဖို့ရှိတယ်လို့လူစားစာနာမှုအကူအညီတိုးပေးဖို့နဲ့ဂါဇာတချို့ဒေသတွေမှာရှိတဲ့အစ္စရေးတပ်တွေပြန်ရုပ်သိမ်းဖို့ဖြစ်ပါတယ်။ရှနေအကျဉ်းသားလဲလှယ်ရေးမလုပ်ခင်အနောက်ဖက်ကဒေသကအစ္စရေးသိမ်းထားတဲ့နေရာမှာအကြမ်းဖက်မှုတွေတိုးလာတာဟာဂါဇာပြည်ရဲ့အတွက်ချိမ့်ချမှုဖြစ်နိုင်တယ်လို့ကုလသမဂ္ဂလူခွင့်ရေးယုံကတောက်ကြံနေမှာသတိပေးလိုက်ပါတယ်။ရုရှားတပ်တွေရဲ့တောက်ကြံညဒရုန်းနဲ့အဆက်မပြတ်တိုက်ခိုက်မှုကြောင့်ယူကရိန်းနှုတ်ရမနဲ့တည်ဆုံးခဲ့ရပြီးအများပြားဒဏ်ရာရသလိုစီးပွားရေးနဲ့လူနေအဆောက်အဦတွေပျက်စီးခဲ့ရတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။တည်ဆုံးသူ2ဦးကယူကရိန်းနိုင်ငံအလဲပိုင်းကီယက်ဒေသကဖြစ်ကြောင်းယူကရိန်းပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ရုရှားကာဝေးဝန်ကြီးဌာနကတော့တောက်ကြံညမှာယူကရိန်းဘက်ကနေမော်စကိုမြို့တော်အပါဝင်ဒေသတရားစင်ကျော်ကိုဒရုန်းတွေနဲ့တိုက်ခိုက်တာဖြစ်ပြီးလေကြောင်းကာကွယ်စနစ်တွေကနေဒရုန်း120လောက်ကိုဂျားဖြတ်ဖျက်ဆီးပစ်ခဲ့ရတယ်လို့ပြောပါတယ်။အသေးပြောက်တော့မရှိဘူးလို့ပြောပါတယ်။တောက်ကြံနေမှာပဲ Don't Snap Data Ring ကစစ်မဲ့ဖြစ်ပေါ်နေတဲ့ Data တွေမှာနေထိုင်သူဓာစင်နဲ့ချီတဲ့မိသားစုတွေကိုဘေးလွတ်ရရှောင်ဖို့ Ukraine ဆိုရကကြေညာချက်ထုတ်ပြန်ပါတယ်။တချိန်ထဲမှာပဲ Russia နိုင်ငံခြားဝန်ကြီး Sergey Lavrov က Ukraine ထားမှမဟုတ်အနောက်နိုင်ငံတွေဘက်ကကြီးငြိမ်းချမ်းရေးဆွေးနွေးပွဲအတွက်အသင့်ဖြစ်နေတဲ့လက္ခဏာမတွေ့ရဘူးလို့ပြောပါတယ်။သမ္မတ Vladimir Putin က Ukraine နဲ့ဆွေးနွေးပွဲဆဖို့အတွက်ကြိုတင်သတ်မှတ်ချက်ဘာမှမထားတယ်လို့ဘသူနဲ့မဆိုနှိမ့်နိုင်မှုအသင့်ပဲလို့ဒီဇင်ဘာမှာပြောပါတယ်။သမ္မတအသက် Donald Trump ကလည်း၃နှစ်နီးပါးရှိနေပြီဖြစ်တဲ့ဒီစစ်ပွဲအဆုံးသတ်ဖို့အတွက် Russian ခေါင်းဆောင်ကိုသူတိုက်တွန်းဖို့မကြခင်ပြောမှာဖြစ်ကြောင်းကြေညာပေးနေတာပြောပါတယ်။လေပြင်းတိုက်ခတ်ပြီး6တိနေတဲ့အချိန်လေးကြောင့်နေရာအတော်များများမှာဂူထိန်ဒီမိသက်သမားတွေဆက်ပြီးမိနှင်းသက်နေရာဈေးဖြစ်တဲ့တောင်မီလောင်ကျောင်းရာကယ်လီဖိုးနီးယားပြည်နယ်ကိုတောက်ကြနေမှာသမ္မတ Donald Trump တွားရောက်နေပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကတာဝန်ခံခေါင်းဆောင်တွေရဲ့ရေးနဲ့ပတ်သက်ပြီးချထားတဲ့မူဝါဒတွေဟာအခုလောင်နေတဲ့တောမီကိုပိုးပြီးဆိုးစေတယ်လို့သမ္မတထရမ့်ကဝေဖန်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကတော့မိသက်ဖို့ရေးမပေးဘူးဆိုတော့သမ္မတရဲ့ပြောကြားချက်ကိုပယ်ချပါတယ်။ Los Angeles တောင်ပိုင်းကအောက်တိုဘာ Republican အမတ် Young Kim ကတော့ ဒေသခံတွေရဲ့လူနေမှုဘဝနဲ့နိုင်ငံရေးကစားတာဟာမိဘတင်သူတွေနဲ့မိသားသမားတွေကိုစော်ကားတာမျိုးဖြစ်တဲ့အတွက်လက်မခံကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒေါနယ်ဒ်ထရမ့်ကတော့တဘောဝဘေးရန်နဲ့တုံ့ပြန်ရမှာပြည်နယ်တွေဘက်ကနေတာဝန်ခံတာဝန်ယူမှုပိုလှုပ်ဖို့အကြံပြုပါတယ်။ကယ်လီဖိုးနီးယားကမတော်ခင်မြောက်ကရိုလိုင်းနားကိုသမရကသွားခဲ့တာပါ။အဲ့ဒီဒေသမှာဟာရီကိန်းဟေလင်းကြောင့်ပျက်စီးဆုံးရှုံးမှုကလည်းပြန်ပြီးနလန်ထူအောင်လနဲ့ချီစူးစမ်းနေရတာဖြစ်ပါတယ်။ကယ်လီဖိုးနီးယားမှာတော့တော်မီတန်အဆိုးဝါးဆုံးခံရတဲ့ Pacific Palisades ဒေသကိုသမ္မတထရမ့်သွားဖို့ရှိပါတယ်။အဲ့ဒီဒေသမှာမြေဟိုက်တယ်ပေါင်း 9,500 လောက်ထိမီးလောင်တော့ကျန်တယ်လို့ကယ်လီဖိုးနီးယားတစ်တောနဲ့မီးကာဝေးဌာနကအခန့်မှန်းထားပြီးအခုဆိုတော်မီကို89ရာခိုင်နှုန်းလိုက်ထိန်းချုပ်လာနိုင်ပြီလို့ပြောပါတယ်။
New American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးဖမ်းယူနိုင်ပါတယ
်။ New American ဆိုင်ကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရင်းကြရပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တရားမျှတမှုရှိဖို့အတွက်လှုပ်ဆောင်တာဟာရင်းကြရနေရပြန်ရေးနဲ့အနာဂတ်ငြိမ်းချမ်းရေးအတွက်တိတ်ကိုအရေးပါတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား IIMM အကြီးအကဲနီကိုလတ်စ်ခွန်ဂျန်ကရင်းကြဒုက္ခသည်စခန်းတွေရှိရာဘင်္ဂလားဒေ့ရှ်၅ရက်ခီးစဉ်အပြီးမှာပြောကြားလိုက်ပါတယ်။မစ္စတာခွန်ဂျန်ဟာဒီခီးစဉ်အတွင်းအဆင့်မြင့်ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေနဲ့တွေ့ဆုံတဲ့အပြင်ကောင်းကင်ဘဇာရင်းကြဒုက္ခသည်စခန်းတွေကရင်းကြတက်ကြွလှုပ်ရှားသူနဲ့အဖွဲ့အစည်းကိုယ်စားလှယ်စုစုပေါင်း100ကျော်နဲ့ပါတွေ့ဆုံခဲ့ပြီးရင်းကြရေပေါ်ကျူးလွန်တဲ့ယာစုမှုဆိုင်ရာ IIMM ရဲ့စုံစမ်းစစ်ဆေးမှုတွေဆက်ပြီးလှုပ်ဆောင်နေတာတွေနဲ့လက်ရှိနေဆက်အခြေအနေတွေကိုဆွေးနွေးခဲ့တယ်လို့ပြောပါတယ်။အရက်ခတ်တက်တော့ AA နဲ့စစ်ကောင်စီတက်တွေကြားတိုက်ပွဲတွေအရှိန်မြင့်လာတဲ့အတွက်နေဆက်ကျော်ဖြတ်ပြီးကောင်းကင်ဘဇာကိုမကြသေးခင်ကမှထွက်ပြေးခိုလုံလာတဲ့ရင်းကြကတောင်းတဲ့ချီရှိနေတာပါ။ခုနှစ်နှစ်ခွဲကျော်ဘင်္ဂလားဒေ့ရှ်မှာခိုလုံနေရတဲ့တိမ့်တဲ့ချီရဲ့ရွန်ဂျာတွေလည်းဘူးဒီနေရမပြန်နိုင်သေးပါဘူး။သူတို့တွေလုံခြုံစိတ်ချစွာနဲ့ဂုံတိတ်ခါရှိရှိနေရပြန်ဖို့နိုင်ဖို့အတွက်ပထမအခြေလန့်အနေနဲ့သူတို့ပေါ်မှာကျူးလွန်တဲ့အကြမ်းဖက်မှုအဆုံးသတ်ဖို့လိုအပ်ပြီးဒီလိုအဆုံးသတ်မှသာရခိုင်ပြည်နယ်တဲကလူမှုအတိုင်းဝိုင်းအားလုံးအတွက်ပြန်ပြီးတခြားရေးလုပ်ငန်းစဉ်ကိုလုပ်နိုင်မယ်လို့လည်းပြောပါတယ်။ IMM အနေနဲ့မြန်မာနိုင်ငံနဲ့ဆိုးရတဲ့ရာဇဝတ်မှုကျူးလွန်သူလူမျိုးဘာသာမရွေးအားလုံးကိုစုံစမ်းဖော်ထုတ်မယ်လို့လည်းပြောပါတယ်။တရုတ်နှစ်တိတ်ကူပွဲတော်အားလာရဟာ January 28ရက်မှာစတင်တော်မှာပါ။ဒီအားလာရကာလအတွင်းလူပေါင်းဘီလီယံနဲ့ချီပြီးခီးသွားကြမယ်လို့ခန့်မှန်းထားပါတယ်။လူသန်းပေါင်း 9,000 လောက်ဟာရက်ပေါင်း 40 လောက်ခီးသွားလာကြမယ်လို့ခန့်မှန်းထားပါ။ဒီနေ့မွေနှစ်ကျရောက်တဲ့တရုတ်နှစ်တိတ်ကူပွဲအတွက်အားလာရဟာJanuary 28ရက်ကနေ February 4ရက်နေ့တိတက်မှတ်ထားပါတယ်။တေယောအနာဘန်ရီက9ရက်တပတ်ကြာတဲ့နှစ်တိကူအားလရဲ့ကိုဒီနှစ်မှာတော့တရက်ပို့ပြီး10ရက်တက်မှတ်ပါတယ်။အားလရဲ့တွေအတွင်းတေယောနိုင်ငံသားတွေဟာတေယောနိုင်ငံတွင်းမှာရောနိုင်ငံပြင်ပကိုပါခီးသွားကြဖို့ရှိပါတယ်။တေယောနိုင်ငံတွင်းမှာတော့ရထားနဲ့ခီးသွားသူတန်း910ကျော်နဲ့လေကြောင်းခီးသွားလာသူတန်း90ကျော်ရှိမယ်လို့အစိုးရကခန့်မှန်းပါတယ်။ပြည်တွင်းမှာတော့အများစုကကားနဲ့ခီးထွက်ကြမှာပါ။ပြပကိုတောင်းမဲ့သူတွေတဲကအရှိတောင်အရှာကိုတောင်းမဲ့သူတိုးလာနေပြီးဗီယက်နမ်၊စင်ကာပူနဲ့အင်ဒိုနီးရှားကိုသွားသူရာခိုင်နှုန်း50ကျော်တိုးနိုင်တယ်လို့ကမ္ဘာခီးသွားလာရဲ့ WTTC ကခန့်မှန်းပါတယ်။ဟောင်ကောင်ကိုတောင်းမဲ့သူကနဆတိုးလာနေပြီးဂျပန်တောင်းမဲ့လီမြန်လက်မှတ်ဝယ်သူက50ရာနှုန်းတိုးလာတာပါ။တရုတ်နှစ်တိတ်ကူမှာထုံးစံတိုင်းရောင်စုံမွေးကြီးတွေအနှပြချစ်တက်တာတွေချင်းတဲ့အကတွေနဲ့စီစီကားကားကျင်းပလိမ့်ရှိပါတယ်။ဆိုမာလီယာနိုင်ငံမှာတော့2022ကစပြီးမိုးကောင်ရရှားမှုဒဏ်အကြီးကျယ်ခံစားရတဲ့အတွက်ကျေဆုံးခဲ့သူဟာအနည်းဆုံး9,100လောက်ရှိမယ်လို့နောက်ဆုံးလေ့လာချက်အစင်ခံစားထုတ်ပြန်ခဲ့တာပါ။ကုလသမဂ္ဂကလင်းညာရန်ပုံအဖွဲ့ UNCF ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ဆိုမာလီယာကျန်းမာရေးဝန်ကြီးဌာနတို့ပါဝင်တဲ့ကော်မရှင်ရဲ့လေ့လာချက်အရ2022 January ကနေ2024 June လအတွင်းတေဆုံးရသူအရေးအတွက်ရဲ့40ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်ပြီးသူတို့ဟာအသက်5နှစ်အောက်ရှိတယ်လို့တွေ့ရပါတယ်။ဆိုမာလီယာနိုင်ငံမိုဂါဒီရှုစီမတ်တက်ကတူတုတ္တေသနဌာနဒုတိယအကြီးအကဲကတော့အခုလိုအများပြားတေဆုံးရတာဟာဆိုမာလီယာမှာ5နှစ်ဇက်တိုက်မိုးခေါင်ပြီး စားလိုက်ရင်ကပြက်လက်မှုကြောင့်ဖြစ်ကြောင်းပြောပါတယ်။မိုးကြီးကျယ်ခေါမှုဒဏ်ခံရတဲ့အချိန်မှာရောနောက်ပိုင်းမှာပါဆုတ်ရတဲ့နောက်ဆက်တွဲပြဿနာမျိုးစုံနဲ့ကြုံရတာဖြစ်ပါတယ်။ခိုလုံရ IDP စခန်းတွေမှာလူတွေအဆမတန်များနေတာနဲ့ကောက်ပဲတည်နေမဖြစ်ထွန်းတဲ့အတွက်အငတ်ဘေးနေပါကြုံကြရတာပါ။ဆိုမာလီယာဆိုင်ရာ WHO ကိုယ်စားလှယ်ကလည်းအခုလို2022က24တွင်သေဆုံးသူအဆမတန်များနေတာဟာဆိုမာလီယာအတွက်အရေးပေါ်အကူအညီတွေပေးဖို့လိုအပ်နေပြီဆိုတာသတိပေးနေတာဖြစ်ကြောင်းပြောပါတယ်။ဆိုမာလီယာမှာကျန်းမာရေးဆိုင်ရာအရေးပေါ်ကာကွယ်ပေးမှုတွေပြင်ဆင်မှုတွေအရေးပေါ်တုံ့ပြန်ဆောင်ရွက်မှုတွေလုပ်ဖို့အရေးကြီးကြောင်းလည်းပြောပါတယ
်။စနေနေ့နဲ့ထိတန်းသတင်းတွေကိုဒေါက်ကင်မျိုးသက်ကြီးညာပေးကြတာပါဗျာ view ရအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းမှာကြည့်ရှုနားဆင်နိုင်ပါတယ်။ဒါပြင်အဲ့ဒီမှာသတင်းတွေဆောင်းပါးတွေတွစ်ဆုံမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုကြည့်နိုင်ပါတယ်ဗျာ။မိမိရဲ့သဘောထားအမြင်တွေကိုတော့ view burmese facebook နဲ့ youtube ကတိုက်ရိုက်ထုတ်လွှင့်ချက်တွေမှာလည်းမှတ်ချက်ပြုနိုင်ပါတယ်။ခုကဆက်လို့သတင်းပေးပို့ချက်ဆောင်းပါးနဲ့နောက်ပိုင်းမှာအပတ်စဉ်ခန္ဓာတွေကိုစတိုက်တက်ဆက်ပါမယ်။ပထမဆုံးတော့မြန်မာသတင်းပေးပို့ချက်တွေမှာတက်ဆက်ခဲ့နိုင်ငံတကာသတင်းဆောင်းပါးတွေကိုလည်းစတင်ပါမယ်။ကမ္ဘာခေါင်းဆောင်တွေစုဝေးကြတဲ့ပွဲမှာအမေရိကန်မှာပစ္စည်းတွေထုတ်ရင်ထုတ်မထုတ်ရင်သွင်းကုန်ခွန်ပေးရမယ်ဆိုပြီးနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပေါ်ထားရှိတဲ့သဘောထားကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကထုတ်ဖော်ပြောဆိုလိုက်ပါတယ်။အမေရိကန်မှာထရန့်သမ္မတဖြစ်လာတဲ့ပေါ်ကမ္ဘာစီးပွားရေးဘလို့တက်ရောက်နေလဲဆိုတာကိုအင်တာပိုးပွဲသတင်းပေးပို့ထားတာကိုကိုငင်းညံ့ကပြောပြပေးပါမယ်
။ဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကဗီဒီယိုနဲ့မိန့်ခွန်းပြောခဲ့ပြီးကမ္ဘာအကြီးဆုံးဈေးကွက်ဖြစ်တဲ့အမေရိကန်မှာပစ္စည်းရောင်းချင်သူတွေအတွက်သူ့ရဲ့စူပေးဒံပေးစနစ်ကိုတင်ပြခဲ့ပါတယ
် My message ကဘာတော်ကစီးပွားရေးသမားတွေကိုကျွန်တော်ပြောချင်တဲ့သတင်းစကားကရှင်းရှင်းလေးပါခမားတို့ပစ္စည်းတွေကိုအမေရိကန်မှာလာထုတ်ပါကဘာပေါ်မှာရှိတဲ့နိုင်ငံတွေထဲကအခွန်အနည်းဆုံးနိုင်ငံဖြစ်စေရပါမယ်ဒါပေမဲ့ခမားတို့ပစ္စည်းတွေအမေရိကန်မှာမထုတ်ဘူးဆိုရင်လည်းခမားတို့သဘောပါဒါပေမဲ့ခမားတို့အခွန်ပေးရမှာဖြစ်ပါတယ
်အခုလိုနိုင်ငံတကာကအစိုးရတွေနဲ့ public တွေစုဝေးတဲ့ပွဲမှာနိုင်ငံဆောင်ဝါဒကိုအလေးနက်ထားပြောကြားခဲ့တဲ့တခြားခေါင်းဆောင်တွေနဲ့မတူဘဲထရန့်ရဲ့သတင်းစကားကထူးခြားနေတာပါတခြားနိုင်ငံကခေါင်းဆောင်တွေကတော့ဒေတာတွေနဲ့ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေဖြစ်တဲ့သဘာဝပတ်ဝန်းကျင်နဲ့စွမ်းအင်ကိစ္စတွေနိုင်ငံတကာဆက်ဆံရေးမှာထိတ်လန့်တုန်လှုပ်စရာကိစ္စတွေနဲ့စီးပွားရေးတိုးတက်ဖို့နဲ့လူနေမှုအဆင့်တန်းတိုးတက်အောင်ဘယ်လိုလုပ်ကြမလဲဆိုတာတွေကိုပြောဆိုခဲ့ကြတာပါထရန့်ကတော့ကမ္ဘာစီးပွားရေးအင်အားဒုတိယအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံနဲ့မျှတတဲ့ဆက်ဆံရေးရှိဖို့တောင်းဆိုခဲ့ပါတယ်။တရုတ်ဒုဝန်ကြီးချုပ်တင်းရှယ်ရွှမ်းကတရုတ်ရဲ့ရည်တည်ချက်ကိုအခုလိုပြောပါတယ် Economic
globalization လူမှုအဖွဲ့အစည်းတွေနည်းပညာတွေတိုးတက်လာတာကြောင့်စီးပွားရေး globalization ကလည်းကမ္ဘာအနှံ့လှုပ်လို့ရလာပါတယ်။ဒါကိုရပ်တန့်လို့မရပါဘူး။ကိုယ်စီးပွားရေးကိုကာကွယ်တဲ့ဝါဒကပြဿနာတွေကိုမဖြေရှင်းနိုင်ပါဘူး။ကုန်သွယ်ရေးစစ်ပွဲကလည်းဘယ်သူအတွက်မှမကောင်းပါဘူးကျွန်တော်တို့အနေနဲ့ကမ္ဘာအနှံ့လှုပ်လို့ရတဲ့စီးပွားရေး globalization ကိုပိုးပြီးတော့ကောင်းမွန်အောင်အားလုံးပါဝင်အောင်ရေရှည်ခံလုပ်နိုင်သမျှလုပ်ဖို့လိုအပ်ပါတယ
်ဥရောပကိုဒဏ်ငွေအရေးတွေပုံမှန်ပို့ပေးဖို့ထရန့်ကသူ့ရဲ့မိန်ကုန်းထဲမှာအာမခံသွားတာကြောင့်အမေရိကန်တွေအတွက်ဈေးတက်သွားမလားဆိုပြီးတချို့ကစိုးရိမ်ကြပါတယ်ဒါနဲ့ပတ်သက်လို့ Brookings Institution က Bill Gaston က
eliminating european dependence on russian oil
ရုရှားရေနံနဲ့သဘာဝတောင်းငွေကိုဥရောပကမိခိုနေရတာကိုတိုက်ဖျက်ဖို့ကသမရအတွက်အလွန်အရေးကြီးတဲ့နိုင်ငံသားရဲ့ရည်မှန်းချက်ဖြစ်ပါတယ်အရင်တုန်းကဂျာမနီက nord stream 2 pipeline ကိုအတီးပြုတ်ပြီးရုရှားရဲ့ရေနံပေါ်မိခိုရမှုပိုတိုးလာတာကိုသမရကပြင်းပြင်းထန်ထန်ဝေဖန်မှုတာကျွန်တော်သိပါတယ
်ဒီနေ့ကျင်းပတဲ့ davos ပွဲကိုနိုင်ငံပေါင်း130ကျော်ကတက်ရောက်သူပေါင်း 3,000 လောက်ရှိပါတယ်အဲ့ဒီတဲကတချို့ကို trump ရဲ့မိန်ကုန်းနဲ့ပတ်သက်ပြီးမေးကြည့်ပါတယ်နော်ဝေးနိုင်ငံသားရေးဝန်ကြီးအက်စပတ်အစ်က
ကျွန်တော်တို့ဥရောပအနေနဲ့ဒီမိန်ကုန်းကနေယူသင့်တာကတော့စီးပွားရေးဖွံ့ဖြိုးဖို့ကျွန်တော်တို့အလုပ်တွေဆက်လုပ်ရမယ်ဆိုတာပါပဲ
သူရွေးကောက်ပွဲနိုင်သွားတဲ့အကြောင်းတစ်ခုကိုမြင်လိုက်ရပါတယ်သူကအားနဲ့မှန်တယ်ပြောသွားတာပါသူပြောသမျှအားလုံးခမားသဘောတူချက်မှတူမယ်ဒါပေမဲ့သူကအားနဲ့မှန်တယ်ကိုပြောသွားတာပ
ါအမေရိကန်တွေမျှော်မှန်းချက်ကိုဗဟုပြုပြီးတော့ပြောသွားတာပါကမ္ဘာပေါ်ကတခြားနိုင်ငံတွေအတွက်ဘာမှမပါပါဘူး
။ကမ္ဘာခေါင်းဆောင်တွေအနေနဲ့ကမ္ဘာအရေးကိစ္စတွေကိုဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့မှာတောက်ကြနေအထိဆွေးနွေးသွားခဲ့ကြပါရယ်ခင်ဗျာ
။အခုတော့စီးရေးသုံးသက်ချက်သတင်းတပုတ်နဲ့ဆက်ပါမယ်ဗျာ။ MNDA ကိုကန့်တန်းနဲ့မြန်မာစစ်ကောင်စီအပြစ်ရက်ပြီးတော့ TNLA တန်းတက်နေလဲမကြခင်ဆက်ဆွေးနွေးဖို့တရုတ်ကစီစဉ်နေတယ်လို့နှိဆက်သူတွေကဗီဒီယိုပြောပါရယ်။တရုတ်နဲ့မြန်မာစစ်ကောင်စီဘက်ကဒီဆွေးနွေးပွဲခက်ဆော့ဆော့ဖြစ်စေခြင်းမုံရပါမယ်။TNLA ဘက်ကတော့ချေယူခြင်းမုံရတာကြောင့် နောက်လလေလောက်မှာဆွေးနွေးပွဲကဖြစ်ကောင်းဖြစ်နိုင်တယ်လို့စောင့်ကြည့်လေ့လာသူတွေကတော့ပြောပါတယ်ဆွေးနွေးပွဲလလာနဲ့ပတ်သက်ပြီးဦးဝင်းမင်းမြတ်တင်ပြထားပါရခင်ဗျာ
ဟုတ်ကဲ့ကိုကန့်တက် MNDA နဲ့အပြည့်ရက်ခဲတာကိုတရုတ်စိုးရကထုတ်ပြောပေမဲ့ကာယကံရှင်တစ်ဖက်လုံးကမပြောချင်တာကလာရှုပြန်ပေးဖို့ကိစ္စဇွန်လအထိအချိန်တော်ယူထားဖို့ရပြီးဒီကြားထဲမသေးချာနိုင်တာတွေရှိနိုင်လို့ပါလို့နှိစက်သူတွေကပြောပါတယ်အရင်တော့ကတော့မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့အနေနဲ့ဆွေးနွေးခဲ့ကြပေမဲ့နောက်တစ်ဖွဲ့ DNL တအောင်မြို့သားလူမျိုးရေးတက်နဲ့စစ်ကောင်စီတို့လည်းတဖွဲ့ချင်းဆက်ဆွေးနွေးဖို့တရုတ်တိုက်တွန်းနေတယ်လို့ဒီနှိစက်သူတွေပြောလာတာပေါ့တရုတ်ခြေဆိုင်တရုတ်ပြည်မရေးလေလာသုံးသက်သူဒေါက်တာလှကျော်စောကအခုလိုသုံးသက်ပါတယ
်စစ်ကောင်စီကသုံးဖွဲ့ပေါင်းနဲ့မဆွေးနွေးနိုင်ဘူးလို့အကြောင်းကြားလို့တဖွဲ့ချင်းခွဲပြီးဆွေးနွေးပြီးလာလို့ကြားတယ်အဲ့တော့ DNL နဲ့ပြီးရင်လည်း AA နဲ့လည်းဆွေးနွေးမှာပဲတရုတ်ကဒါမျိုးလုပ်တာကျွမ်းတယ်ဗျာသူကတော်တော်များများမှအဲ့လိုပဲအဖွဲလေးတွေအဖွဲလေးတွေနဲ့သူကိုယ်တိုင်လည်းအကုန်လိုက်တွေ့နေတာဗျာတရုတ်ကအချိန်ရနေပြီလေအဲတောက်လျှောက်ဟိုတလောကမနစ်ကဆိုဟိုပါလက်စတိုင်းကအဖွဲတွေကို15ဖွဲ့လား18ဖွဲ့လားရှိတယ်ဟမတ်နဲ့ဖတာအဲ့ဒီအဖွဲတွေကွဲနေတော့အဲ့ဒါကိုတရုတ်ကရအောင်ပီကင်းကိုခေါ်ပြီးတော့ Begin Declaration ဆိုပြီးတော့လုပ်လိုက်နိုင်တာရှိတယ်အာရဗ်နိုင်ငံတွေတောင်တော်တော်အားအသင့်သွားတယ်လေတို့တို့တောင်မလုပ်နိုင်မင်းနဲ့တရုတ်ကလုပ်နိုင်လဲဆိုပြီးတော့အဲ့တော့တရုတ်ကတော့ဆက်လုပ်မှာပဲ
တရုတ်အနေနဲ့မြန်မာပြည်ကြဆုံးနိုင်ငံဖြစ်မှာဆိုရင်ဒါနဲ့အမေရိကန်လည်းနိုင်ငံတကာရေးအာရုံစိုက်ဖို့နည်းလာခြင်းနိုင်ငံတကာလေးစားမှုရအောင်လှုပ်လာတာလို့ဒေါက်တာလှကျော်စောကဆက်ပြောပါတယ်ဒီပေါ် CDM ဘုံမှုနော်ရုပ်ကလည်းအခုလိုထောက်ပြပါတယ
်ဒါလည်းတရုတ်က PRP လုံဆောင်လာတဲ့အနေဒါဒီတရုတ်နေတဲ့ချမ်းမြောက်ဒေသကိုလည်းအများဆုံးတည်ငြိမ်မှုရခြင်းနဲ့တရုတ်ကုန်သွယ်မှုလမ်းကြောင်းကိုလည်းဖွင့်လှစ်လာစေခြင်းနဲ့မြန်မာပြည်ကိုလည်းအများဆုံးတည်ငြိမ်မှုရဖို့လည်းတရုတ်အနေနဲ့ပါဝင်ဆောင်ရွက်မယ်ဆိုတာပြောဆိုထားရှိသလိုအခုလိုမျိုးပြီးခဲ့တဲ့ဂျပန်ရပဲ MNDA နဲ့စစ်ကောင်စီကမှဒီအပြည့်ရဲ့ဆွေးနွေးမှုရဲ့နောက်ပိုင်းဒီလက်ရှိအပြည့်ရဲ့ဆွေးနွေးနိုင်မှုအတွက်ဒီအနေနဲ့ဆက်လက်လှုပ်ဆောင်လာတယ်ပေါ့နော
်။ဒါအပြင်ဒီဆွေးနွေးပွဲဖြစ်လာနိုင်မှုကို CDM ဘူကြီးစင်ရောကအခုလိုရှင်းပြပါတယ်
။ဒီဖေဖော်ဝါရီလပိုင်းထဲမှာတော့ဆွေးနွေးရဖို့တော့ညပါတယ်။ဒီကျွန်တော်တို့ဇန်နဝါရီလထဲမှာတော့ဖြစ်နိုင်ချေနည်းတယ်။တရုတ်အနေနဲ့ကတော့အင်အားကြီးနိုင်ငံပေါ့နော်။ဘလို့မှဒီဒေတာရဲနိုင်ငံတွေရောဒီကမ္ဘာလုံးဆိုင်ရာကလည်းရှင်နိုင်တဲ့အနေအထားမျိုးတော့မရှိဘူးနော်ကျွန်တော်တို့ဒီနိုင်ငံနဲ့တိုင်းရင်းသားလက်နက်ကိုင်တွေဆိုတာလည်းနည်းနည်းမြင်ထိနေတဲ့နေရာမျိုးတွေမှာအချို့ကန့်တာချက်တွေကတော်တော်များများရှိတယ်အခုဆိုပြည်အားတော်တော်များလာတဲ့အနေအထားမျိုးလို့လည်းခံစားရတယ
်အဲ့တော့ TNL တောင်းတက်ဘက်ကဆွေးနွေးလာနေတာအပေါ်ဒေါက်တာလှကျော်စောကအခုလိုဆက်သုံးသပ်ပါတယ
် TNL ဘက်ကတော့ MNDA တို့လိုပဲဖြစ်မဲ့ထင်တယ်သူတို့ရထားတဲ့နေနေလေးကိုသူတို့ခိုင်မာအားကောင်းအောင်လုပ်မယ်ဒါပေမဲ့တရုတ်ကဖိအားကြောင့်လည်းစကားစားနဲ့ဆွေးနွေးတာတော့လုံးပါပေါ့ဗျာတင့်တင့်အောင်တော့ဆွေးနွေးမယ်ထင်တယ်သို့တော်လည်းသူရဟိုသူ့ကြီးညာချက်ထက်မှလည်းပါထားပြီလေသူတို့ဒီဘက်ကိုတော့သူတို့ကာကွယ်ခွင့်ရှိပါတယ်ဆိုတာလည်းကြီးညာထားပြီးသားဖြစ်တော့သူတို့လိမ္မာပန်းနဆွာနဲ့လုပ်ပါလိမ့်မယ
်ဒါအပြင် TNL ကကိုကန့် MNDA ထက်တရုတ်ဖီအားပိုခံနိုင်တာကိုတော့ပုံမှုနောက်ရွက်ကအခုလိုထောက်ပြပါတယ
် TNL ကတော့ကိုကန့်တက်ဒီလောက်တရုတ်ရဲ့ဖီအားပေးနိုင်မှုအနေထားကတော့ကြီးကြီးမားမားမကြီးဘူးပေါ့နော်သို့ပေမဲ့လည်းတရုတ်ရဲ့နယ်မြေဒေသပိတ်ဆို့ကန့်သတ်မှုအနေထားတွေကြားမှာတော့ညှိနှိုင်းဆွေးနွေးလှုပ်ဆောင်ရမယ့်အခြေအနေတော့ခြိကောင်းခြိလာနိုင်တယ်ဟို TNL အနေနဲ့ကတော့တော်လိုင်းပေါ်သဘောထားထုတ်ပြန်ချက်တွေကိုပြီးခဲ့တဲ့ရက်ပိုင်းတွေမှာလည်းထုတ်ပြန်လာတာတွေ့ရှိပြီးဖြစ်တယ်ပေါ့နော်အဲကြတော့သူတို့အနေနဲ့ကတော့သူတို့ရဲ့နိုင်ငံရေးရည်မှန်ချက်အတိုင်းခိုင်ပေါ်မှာဆက်လက်ချီးသွတော်မယ်ဒီစည်းအနာချင်းစနစ်အဆုံးသတ်နိုင်တဲ့အထီးတော့ပုံစံတစ်မျိုးမျိုးနဲ့ဆက်လက်ပံ့ပိုးပောင်းဝင်သွားနိုင်မယ်ဆိုတော့အခိုင်အမာယုံကြည်တယ
်ဒီ TNL ဘက်ကအနေထားနဲ့ဖြစ်လာနိုင်တာပေါ့လေဘူကြီးစင်ရောကအခုလိုရှင်းပြပါတယ
်ဆွေးနွေးတာတော့တရုတ်ပြည်အားကြောင့်တော့မကြေမချမ်းနဲ့လက်ခံရတဲ့အနေထားမျိုးလိုပဲအဲဒါမဲ့စစ်တပ်ဘက်ကလည်းဖောက်ပြက်လာမှာပဲပေါ့နော်သူတို့ကကြိတ်ပြီးတော့ကြံ့နေတာတို့ပြီးမဲ့ဒီစစ်တပ်ရဲ့လေကြောင်းရန်ကိုတော့အားလုံးကခါစီပြီးခံနေရတဲ့အနေအထားမျိုးရှိတယ်အဓိကခံရမှာပြည်သူပေါ့အဲအဲ့စဉ်းစားတဲ့အနေအထားမျိုးလိုပဲမြင်နေပြ
ဒီနေရာမှာစစ်ကောင်စီဘက်ကဖြစ်နိုင်ခြေကိုလည်းပုံမှုနောက်ရုပ်ကအခုလိုဆက်သုံးသပ်ပါတယ
်စစ်ကောင်စီအနေနဲ့လည်းတခြားသောနေမြေကချင်းအပါဝင်နိုင်ငံအနှံ့မှာလည်းဆက်လက်တိုက်ပွဲတွေပြင်းထန်နေရေးဆိုင်နေရတယ်နောက်ထပ်ကြီးမားတဲ့နေမြေတွေလက်မလို့ရဖို့လည်းသူ့မှာအသေးအတန်ကာကွယ်ခုခံနေရတဲ့အခြေအနေတွေရှိနေတော့စစ်ရေးရနိုင်ငံရေးအပေါ်စီးရတောင်းဆိုလို့ဆောင်နိုင်တဲ့အနေအထားတော့မရတဲ့အခြေအနေအကြောတရုတ်ရဲ့လူလားဖိအားပေးမှုအောက်မှာလည်းနှစ်ဖက်အတိုးရော့ဆွနေရမယ့်အခြေအနေမှာပဲချိန်ညိုင်နေလိမ့်မယ်
ဒီဖြစ်နိုင် ရေးပေါ်မှာပဲဒေါက်တာလှကျော်စောကလည်းအခုလိုထောက်ပြပါတယ
်စစ်ကောင်စီဘက်ကတော့အလျှော့ပေးခြင်းဆိုရင်မရှိဘူးဗျအခုချိန်ထိဒါပေမဲ့ MNDA ကိုအလျှော့ပေးလိုက်တာကသူကဒီအပြစ်ရလမထုံးမှတရုတ်ကလည်းဗာဒီကူညီမယ်ညာဒီကူညီမယ်လားမှမဖြစ်တာဗျဟိုတရုတ်နဲ့ဟိုစစ်ကောင်စီနဲ့ကတရုတ်ကလည်းမြန်မြန်ဖြစ်စေချင်တာလေအဲ့ဒါအချင်းကတော့သွားတူတာပွင့်လင်းရသူလည်းရောက်လာတော့တိုက်ပွဲတွေကပိုပြင်းထန်လာမှာအဲ့တော့ TNL တွေကသူ့ရှင်မှာ PDF တွေလည်းအများကြီးကြဟို MDA တုံးကလည်းအပြစ်ခတ်ရဆဲမယ်ဆိုတော့သူ့ရှိမှရှိတဲ့ PDF တွေကိုလက်နက်ကြိယာတွေပါလေအကုန်အထောက်ပံ့ပေးပြီးတော့သခိုင်းပဲဆင်ခိုင်းတာတို့တောင်ပိုင်းဆင်ခိုင်းတာတို့သူအဲ့လိုရှင်းလာလင်းလာလေးတွေတော့ရှိတယ်ဗျအဲ့တော့ TNL တွေကလည်းပြင်ဦးလွင်တို့ဘာတို့ဘက်ကနည်းနည်းမျက်စောင်းထိုးနေတယ်ထင်တယ်ဟိုစက်ကုံစီဘက်ကမင်းမျိုးကိုတော်တော်စိတ်ပူနေပုံရတယ်ဒါကြောင့်မြန်မြန်လုပ်ချင်ပုံရတယ်ဒါကြောင့်မလို့တရုတ်ခေါ်တဲ့အစီအစဉ်တွေကိုတက်လာ
ဒီစနေဝဲပေါ်စစ်ကောင်စီနဲ့ TNL ပြောခွင့်ရတို့ကိုဆက်သွယ်ခဲ့ပေမဲ့အချိန်မီမရခဲ့ပါဘူးခင်ဗျာ
အခုတော့ထိုင်းနဲ့မလေးရှားဘက်ကမြန်မာဒုက္ခသည်တွေအခြေအနေကြည့်အောင်ပါဗျာအမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရန့်တက်လာခဲ့ပြီးတဲ့နောက်မှာဒုက္ခသည်ဖြစ်လက်ခံတာရှောက်ထားတာအလုံးကိုရက်ဆိုင်လက်တဲ့အတွက်မြန်မာဒုက္ခသည်တို့အမေရိကန်သွားကန်နီမှာခီးစဉ်ဖြစ်လာရတာရှိပါတယ်ဒုက္ခသည်တွေကိုအမေရိကန်မှာရှေ့ပြောင်းခြေချခွင့်ပေးတဲ့ USRAP အစီအစဉ်ကိုချက်ချင်းရက်လိုက်တဲ့အတွက်ထိုင်းနိုင်ငံကအုံဖြန့်ဒုက္ခသည်စခန်းကလူ20ကျော်နဲ့မလေးရှားကချင်းဒုက္ခသည်30ကျော်ဟာအမေရိကန်ကိုမသွားနိုင်တော့ဘဲလေယာဉ်ကွင်းကနေပြန်လှည့်ခဲ့ကြရတာပါ VOA သတင်းတော့မိုင်းအေးမှာသတင်းပေးပို့ထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ခွင့်ပေးထားတဲ့ USRAP ခေါ်ဒုက္ခသည်လက်ခံရေးအစီအစဉ်ကိုဆိုင်းငံ့ထားလိုက်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးအမိန့်ထုတ်ပြန်လိုက်ပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်အုပ်ဖြန့်စခန်းကဒုက္ခသည်20ဟာမင်းဆောက်ကနေစခန်းကိုပြန်လာခဲ့ရတယ်ဆိုပြီးအုပ်ဖြန့်ဒုက္ခသည်စခန်းကဒုက္ခသည်တို့က VOA ကိုပြောပါတယ
်ထိုင်းလူ20ကလောလောဆယ်သူတို့လုပ်ငန်းစဉ်မှများအကုန်လုံးရပ်တန့်လိုက်မဲဆောင်မှာလာပြီးတော့အင်တာဗျူးရတယ် OB ဖိစစ်ခံရတယ်အဲ OB ပြီးတော့ DH ဆိုပြီးတော့အဆင့်ဆင့်ပါလေအဲအဲ့အရာကြီးအဆင့်ဆင့်ဖြတ်တန်းရတဲ့ကိစ္စတွေမှာဖြတ်တန်းရင်းနဲ့တစ်စင်းတစ်စင်းသွားရတာပေါ့အဲအဲ့လူတွေကမဲဆောင်မှာလာပြီးတော့အင်တာဗျူးရတာကြီးဖိစစ်ခံရလူရှိတယ်အဲ့လူတွေလည်းဆက်ပြီးတော့ဘာမှအလုပ်မလုပ်တော့ဘဲနဲ့ပြန်ပို့လိုက်ပါအဲဒီစခန်းအလေးကတော့ထွက်ခံနေဆိုရင်တော့နောက်အလူဟိုလွှဲပြောင်းကြတာပဲလေလွှဲပြောင်းကြတယ်နောက်နေမဲ့လူလွှဲပြောင်းတယ်လွှဲပြောင်းမှသူကဖြတ်ဖို့တက်သွားတယ်အဲ့ရနေမှာပြန်ပို့ချင်းခံရတဲ့လူတွေဆိုရှင်နေရာနေရာတွေအမှသာခလုတ်ကလန်နေဖြစ်ကုန်တယ
်မလေးရှားနိုင်ငံကချင်းလူမျိုးဒုက္ခသည်အများအပြားရဲ့ခရီးစဉ်တွေလည်းရုတ်သိမ်းခံခဲ့ရတယ်လို့ဇန်နဝါရီလအတွင်းအမေရိကန်ကိုထွက်ကြမဲ့ဒုက္ခသည်တွေရဲ့လုပ်ငန်းစဉ်အားလုံးဖျက်သိမ်းခံရတယ်လို့လည်းဆိုပါတယ်ချင်းလူမျိုး30ထက်မနည်းဟာဒီအဖြစ်ကိုကြုံရတာကြောင့်အခက်အခဲတွေဖြစ်ရတယ်လို့လည်းမလေးရှားနိုင်ငံ Alliance of Chin Refugee အေရှားကညှိနှိုင်းဆက်သွယ်ရေးမှုကိုဖြတ်ကာကလည်း VOA ကိုအခုလိုပြောပါတယ
်။20 30ဝန်းကျင်လောက်တော့ရှိမယ်။တချို့ဆိုရင်အလီရင်ကွင်းတော်ရောက်ပြီးပြီပေါ့နော်။အဲ့ဒါနဲ့ပြန်ပြီးတော့မှလက်ခံတဲ့ဟာတွေရှိတယ်။ပြီးတော့မှတချို့ကကြတော့လက်ခံတပတ်ခါလောက်ထွက်မဲ့ဟာတွေဖြစ်နေတယ်။ပြီးတော့မှတချို့ကကြတော့နောက်ပတ်လောက်ပြီးရင်တချို့ဆိုရင်နောက်လထွက်မဲ့ဟာတွေလည်းရှိတယ်။အဲ့လိုဟာမျိုးတွေပေါ့။ငါချက်ထွက်မဲ့ဒီသေးသေးရွှေတွေလည်းကြာပြီးပြီပေါ့နော်အဲဟာတွေအကုန်လုံး cancel လုပ်ရတယ်ဟို3ရက်နေဟာတွေ5ရက်နေထွက်မဲ့ဟာတွေအလုံးက cancel ဖြစ်ရတာပေါ့နော်ဒီမှာဘယ်လောက်ထိဒုက္ခရောက်သွားလဲဆိုရင်သူတို့အိမ်ခန့်နေစင်လည်းပဲသူများတို့ပြီးလိုက်ရပြီအလုပ်ကလည်းထွက်လိုက်ရပြီဆိုကြတော့ဟိုအခုဆိုရင်အတော်တော်လေးဒုက္ခရောက်သွားတယ်ပေါ့အလုပ်မရှိအိမ်ကလည်းဘယ်လိုပြန်လုပ်ရမှာလဲဆိုတဲ့ဟာမျိုးတွေနဲ့ဖြစ်သွားတယ်နော်ဒီချိုအင်တာဗျူးပြရမယ့်ဟာတွေလည်းအများကြီးပြန်ပြီးတော့မှခင်ဆက်လို့ရတယ်ဆိုတဲ့ခါကျတော့တော်တော်လေးကိုဒုက္ခရောက်ဖြစ်ကြတယ
်အခုလိုမျိုးဒုက္ခသည်တွေရဲ့ခီးစဉ်တွေရပ်တန့်သွားပြီးတဲ့နောက်မလေးရှားနိုင်ငံမှာအလောက်ကန်ရှာဖွေဖို့နဲ့နေထိုင်ဖို့အတော့ကိုခက်ခဲသွားတယ်လို့လည်းပြောပါတယ
်မလေးရှားအခြေအနေနဲ့တော့တော်တော်လေးမလွယ်လောက်ပါဘူးဘာလို့လဲဆိုတော့မလေးရှားကတော့တည်တဲ့အတိုင်းပါပဲဒီrefugee တွေအတွက်အခွင့်အရေးဘာမှမရှိဘူးဆိုတဲ့ခါကျတော့ပြည်နိုင်ငံဆိုတော့လည်းအတိတ်တင်လို့လည်းမရပါဘူးတော်တော်ဒုက္ခရောက်ကြမယ
်ထိုင်းမြန်မာနယ်စပ်မှာတော့ဒုက္ခသည်စခန်း6ခုရှိပြီး ကရင်နဲ့ကရင်ပြည်ဒုက္ခသည်၉000ကျော်နေထိုင်နေပါတယ်။မလေးရှားနိုင်ငံမှာလည်းမြန်မာနိုင်ငံသားဒုက္ခသည်တောင်းနေချီရှိနေပြီးအဲ့ဒီထဲမှာတော့ချင်းလူမျိုး8000ကျော်ရှိပြီး UNHCR ဒုက္ခသည်ကကင်ဆောင်ထားသူ2000ကျော်လောက်ရှိတယ်လို့လည်းသိရပါတယ်။ဒုက္ခသည်လက်ခံရေးအစီအစဉ်ဟာအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားကိုမထိခိုက်ဘူးဆိုရင်ဒီဆုံးဖြတ်ချက်ကိုပြန်ပြင်ပေးဖို့ရက်90အတွင်းအမိမြေလုံခြုံရေးဝန်ကြီးနဲ့နိုင်ငံခြားရေးဝန်ကြီးတို့တိုင်ပင်ပြီးသူ့ကိုတင်ပြနိုင်တယ်လို့လည်းသမ္မတထရန့်ရဲ့အမိန့်ကြေညာချက်မှာဖော်ပြထားပါတယ်။ဒီအတွက် UNHCR ကတော့သုံးလစောင့်ကြည့်ဖို့အတွက်ဒုက္ခသည်တွေကိုပြောဆိုတာတွေရှိတယ်လို့လည်းပြောကြပါတယ်ရှင်
။ VOA ရဲ့စနေမနေ့ခင်းပထမပိုင်းအစီအစဉ်မှာသတင်း People ချက်တွေကိုကြည့်ရှုနားဆင်နေရတာပါဗျာ။အခုတော့ညာဘက်ကစီရေးအခြေအနေပဲလှည့်ပေးကြပါတယ်။မြင်းညံခရိုင်နထိုးကြီးမြို့နယ်တဲကလက်ဝဲရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတက်ခိုက်တာကြောင့်နေတချို့ထိခိုက်ပျက်စီးပြီးဒေသခံတဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။လေကြောင်းတက်ခိုက်တာတွေမကြာခဏရှိနေတာကြောင့်လူမှုဘဝတွေပုံမူထိခိုက်လာနေရတယ်လို့လည်းဆိုကြပါတယ်။အထူးကြီးမြို့နယ်ရဲ့အခြေတွေကိုရန်ကုန်ကပေးပို့ထားတာကိုကိုညံဝဲအောင်ကပြောပြပေးပါအောင်ဗျာ
။မန္တလေးတိုင်းမြင်းညံခရိုင်နထိုးကြီးမြို့နယ်တဲကလက်ဝဲရွာကိုဇန်နဝါရီ23ရက်ညပိုင်းမှာစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာပါ။နေအိမ်တချို့ပျက်စီးပြီးထိခိုက်ဒဏ်ရာရသူတဦးလည်းရှိခဲ့ပါတယ်။အခုလိုတိုက်ခိုက်မှုတွေကြောင့်ကျေးရွာထဲမှာဆက်နေရတဲ့သူတချို့သာရှိနေတယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းတိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတို့ကအခုလိုပြောပါတယ
်။တော်နထိုးကြီးမြို့နယ်လက်ဝဲကြီးကညနေ3ခွဲတစ်ပိုက်ကနေတော့ဟိုဟိုပေါ့ကောင်းငင်ကနေပြီးတော့ပတ်ပြီးတော့ဟိုအမားတို့ကပေါ့လေဝဲနေတာယူဆိုင်နေရတာလေယူဆိုင်နေရဆိုတော့မလေဝဲနေပြီးတော့ပြစ်ချိုက်တယ်နည်းတော့ပြစ်စီသွား။နည်းနည်းဒီနေ့ပြစ်တာကတော့ခဏတိုင်းပဲအဲ့တော့ရွာထဲမှာဒေသခံပြည်သူတွေကနေပြီးတော့အထိတ်လန့်ဖြစ်ပြီးတော့ရွာထဲမှာမနေကြတော့ဘူး။အခုတော့ဘာပေါ်တော့သူတို့ချက်ပြုတ်စားတောက်တယ်ဆိုရင်တော့ဒီနေ့နေချင်းဆိုတော့ရွာတော့သူ့အိမ်ကြီးလေးဒီမှာတော့နည်းနည်းချက်ပြုတ်စားမယ်ရွာထဲမှာမြင်မဝဘူးတော့ဒီမှာချက်ပြုတ်စားပြီးတော့ညအိမ်ကြီးလိုဆိုင်ကြီးလေးနဲ့ဒီသားချင်နေရအဲ့ဘာပေါ်ဟိုစစ်ချောင်းတဲ့ပုံနဲ့လူနေနေရတာပေါ့ကွာနေပြီးစစ်ချောင်းတော့မရှိဘူးလင်းရင်လေးလင်းရင်လေးအဓိကကြောက်ရတာလင်းရင်လေးခုနကဘုကျွန်တော်ပြောတဲ့အားကြီးဟောင်းမသားနဲ့ကြောက်တော့ကြောက်တော့လင်းရင်အညညကြီးနေစစ်ချောင်းတဲ့ပုံစံမျိုးနဲ့ခြားနေရာတွေမှာပျောက်ပျောက်အေးရတယ်
လဝဲရွာဟာအရင်ကလည်းမကြာခဏဆိုသလိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခံရတာရှိတဲ့အပြင်မြင်းညံမျိုးခမရ15တန်ရင်တွေကနေ120မမလက်နက်ကြီးတွေနဲ့ပြစ်ခတ်တာကြောင့်နေအိမ်တွေပျက်စီးမိလောင်ပြီးဒေသခံတွေသေဆုံးတာဒဏ်ရာရရှိတာတွေရှိတာကြောင့်စိုးရိမ်ပြီးဒေသခံအများပြားဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်ကြရတာလည်းဖြစ်ပါတယ်အခုလိုလေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေအတွက်သွားရေးလာရေးနေထိုင်ရေးနဲ့လူမှုစီးပွားရေးဘဝတွေတည်တည်တသာထိခိုက်လာရတယ်လို့ဒေသခံတို့ကလည်းပြောပါတယ်
။ဟောစိုးရင်ရတာတော့ကိုယ်စိုးရင်ရတာပေါ့ဗျာ။သွားမှုလာမှုဆိုတာလည်းသွားမှုလာမှုအရခက်ခဲ။ဘယ်တော့သွားကြတော့တကယ်အင်းနောက်ကြောင့်မသားစုတွေရတယ်နောက်ကဒီကြောင့်ရနေဟိုသွားလာတဲ့ချိန်ကသူကမချဘူးဆိုတာပြောများဘူးသူကကောင်းဝင်မှာဖြတ်တန်းနေရတော့သူချကြည့်လို့လည်းပါမပါဘုံပါမယ်မပါဆိုတာဒီချကြည့်လို့လည်းချခဲ့တာဆိုတော့အဲ့တော့တပြုံးမြောင်လူမျိုးစီဝါကြီးကတော့အားလုံးကပြက်ပြဲသားပေါ့သွားကျင်လည်းကလုံးချင်လိုက်အလုပ်ဝတဲ့ချောချောတနေလုံးစားလို့မရတော့
ဇန်နဝါရီ24ရက်မနက်7နာရီခွဲမှာလဲမိတိလာခရိုင်မလိုင်မြို့နယ်တဲကတရက်ကန်ကြီးရွာကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်တာကြောင့်နေအိမ်တစ်လုံးပျက်စီးပြီးဒေသခံတို့ထိခိုက်ဒဏ်ရာရခဲ့ပါတယ်အခုတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးမြင်းကြံခရိုင်တွေကကြေးရွာတွေဖြစ်တဲ့ငဇွန်မြင်းကြံနထိုးတောင်သာမြို့နယ်တွေကို2024ဒီဇင်ဘာလကစလို့စစ်တပ်ကဒေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေအရှိန်မြင့်လှုပ်ဆောင်လာတာလည်းဖြစ်ပါတယ်ဒီလိုတိုက်ခိုက်တဲ့နေရာမှာ Jet Fighter တွေအပြင်စစ်တပ်လေထီးတွေကိုပါပုံမိုပြီးတော့အုံပြုဘုံကျဲတိုက်ခိုက်တာတွေလှုပ်လာတယ်လို့ဒေသခံတွေကပြောကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းစနေနေ့မနေ့ခင်းရဲ့ပထမပိုင်းနိုင်ဝက်ကိုရေဒီယိုလိုင်းတူကနေထုတ်လွှင့်ချက်ကတော့ဒီမှာပဲပြဆုံးပါပြီခင်ဗျာအခုဆက်တင်ဆက်မဲ့ဒုတိယပိုင်းနိုင်ဝက်ကိုတော့မနေ့ခွန်နိုင်အထိဗီဒီယိုအနေနဲ့လူလူမိတ်ဆွေရုပ်သံ line VOA website Facebook နဲ့ YouTube ဒီမှာဆက်လက်ကြည့်နိုင်ပါတယ်ခင်ဗျာအဲဒီမှာဗတ်စင်ကဏ္ဍတွေကိုစတိုက်တင်ဆက်ဖို့ရှိပါတယ်
ပြည်ဝင်အမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရ Radio season in Masoya, Menet Town Igani, Kononaiti, Tolene, Vue Meneke Radio season, Patama Nayuagura, Lindone, Payunainawa, Lindomida, Nestanga, Kilohats, Dete Sitanga, Lindomida, Donzane, Kilohats, Toutinga, Donyane, Lindomida, Lise, Kilohats, Konga, Don Donyarogane, Payunas in Imari, Vue Nadia Radio season, Munya, Gonaigane, Senaiti, Lindomida, Sako, Kilohats, Tinga Linga, Donya, Lindomida, Nestanga, Kilohats, Dete Shikondonya, Lindomida, Donze, Kilohats, Coco, Toutonyaro, Patama Nayuane, Senate Nimima, Tato, Lindamida, Diagoze, Kilohats Tinga Kongaro and a tolling binivari. A season Sasong or Lumi Sweet Dalai, viewing your mama and web Samianane, Facebook and YouTube Lumukoya, Samian Arikane Biola Nasin Chishuna Mari. Thank you, Ned, the Indigo viewing got ten step binivari.
VOA's Ninimanekin season ago, select tolling binivari, yeah. VOA tolling jet in a better be, we went Jan Pujana Shino. Burmese at Viewing News Talk Congo, Yita People Nandalu, Viewing Burmese Facebook Messenger, Anil, Saita People Namaria, Toda Shinisia, Yita People Chetigu, Samuel, Chuzonibare, Guru, Bussin, Canary, Le Chabavi, Toda Sone, American, Quenet, Pen, Nipinia, Canary, Matin Sekima, Youth Me, Canane, Satimame, Mamanang, Asitan, Tin, Didarima, Sichel, Pites, Sik Tayarine, Sik Jamai, Petana, Kanzan, Yaduri, Bumia, Lani Bime, Dao, Yutasai, Kuta, Binane, Chini, Luade Kuni Topan Murigaro, Ane Lunedo, Mutmi Periga, Piojabare. Tanning and Chemanuma, Diabin Chibare, Sota Jimio, Sik Jama Isay and Nilagama, Di Chinirigo, Topia, Sunime, Jaune Piobare, Di Sunibego, Deo, Nijare, Kareni, Mutmi, Sion Okra, Momri, Miane, Nima, Mutmi, Tamaka, Tri Dreamu, No Kensan, Tridugo, Sutton Mimiami, Makimpitria, Timpiatawa, yeah.
ကျွန်တော်ပါမော်ပရီးမီးယားနော်ကင်ဆန်ထွေးအခုလိုမြို့သမီးကဏ္ဍမှာပါဝင်ပြီးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်ဆိုတော့ဒီကနေ့ကတော့လေအဓိကကဟိုကျွန်မတိထားတာကအခုဒီထိုင်းနိုင်ငံချင်းမိုင်မြို့မှာပေါ့နော်ဒီဆန်ဝိုင်လာ 23 နဲ့လည်းဝင်ပြီးတော့ဆွေးနွေးမယ်လို့သိရတယ်ဒီထဲမှာမော်ပရီးမီးယားရောနော်ကင်ဆန်ထွေးရောပါဝင်ပြီးတော့မှဆွေးနွေးမယ်လို့လည်းသိရတယ်ဆိုတော့ဒီဆွေးနွေးမယ်အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့လေပြောပြနိုင်သလားပြောပြပေးပါအပြင်ကိုကျွန်မသိချင်တာလေးတွေလည်းဒီမှာပေါ့နော်မြို့သမီးတွေအနေနဲ့ဒီစိတ်ကြမ်းမာရေးဆိုင်ရာကိစ္စတွေမှာဘာတွေများဆောင်ရွက်နေတယ်လဲဆိုတော့ဒီကမေးချင်တာဖြစ်ပါတယ် ဒီရဲ့နောက်ဆက်တွဲစိတ်ပိုင်းဆိုင်ရာပြဿနာတွေပေါ့နော်စီပီဒုက္ခတွေကြီးမှာပဲပြောပြောခလင်းငယ်မျိုးသမီးတွေအမျိုးသမီးတွေအထူးသဖြင့်ပေါ့နော်ဒီ IDP ကမှာပဲပြောပြောဒုက္ခသည်စခန်းတွေမှာပဲပြောပြောတကယ်ဒီပြည်ပခကာလတွေမှာရှိနေတဲ့လူထုတွေရဲ့စိတ်ကြမ်းမာရေးနဲ့ပတ်သက်ပြီးတော့မှဒီအမျိုးသမီးတွေအဖွဲ့အစည်းတွေအနေနဲ့ဗားဒီလှုပ်ဆောင်မှုတွေရှိနေတယ်လေပြီးရင်စိတ်ကြမ်း
ထိခိုက်မှုတွေပေါ့နော်အခုအချိန်မှာအာယုံဆိုင်လုပ်ဖို့အတွက်ကရောဘလောက်ထိရေကြီးနေတယ်လဲဒီစိတ်ပိုင်းဆိုင်ရာအမျိုးသမီးတွေကြုံတွေ့ခံစားရတဲ့အခြေအနေရောအခုအချိန်မှာဘလောက်ထိများဆူဆူဝါကြုံနေရတဲ့အဆင့်ကိုရောက်နေပြီလို့ရောပြောလို့ရမယ်မော်ဖရီးမြပြောပြပေးမလားရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျမတို့ဒီအစောပိုင်းဆမနော်ခေဆန်ထွေးပြောတဲ့လိုမျိုးပဲအဓိကကျမတို့ဒီနိုင်ငံရေးပဋိပက္ခလက်နဲ့ကင်ပဋိပက္ခကြားကအဓိကဟိုပို့ပြီးတော့မှဒဇန်ကဖြည့်ခံရတာကအမျိုးသမီးတွေကလေးတွေတဲကြီးရွယ်ဦးတွေဖြစ်တယ်ပေါ့နော်ဆိုတော့ကျမတို့အဖွဲ့အစည်းအနေနဲ့ဆိုလို့ရှိရင်လည်းဒါဟိုဒီစီချောင်စကားတွေမှာဆိုလို့ရှိရင်နေ့တကူကအလုံးလုံးနေကြတဲ့အခါမှာပို့ပြီးတော့မှအမျိုးသမီးတွေကလေးတွေနဲ့ထိတွေ့မှုပုံများတယ်ပေါ့နော်ဆိုတော့ဒီနိုင်ငံရေးပဋိပက္ခတစ်ဖန်ပြတ်ဖြစ်လာတဲ့အခါမှာကျမတို့လူထုရဲ့အခြေအနေကပို့ပြီးတော့မှအရေးဆိုးမှုတွေကြုံတွေ့ရတယ်ပေါ့နော်ဆိုတော့ဒီစေချာမရေးပဋိပက္ခရဲ့အဆင်မပြေမှုကြောင့်ဘလောက်ထိဖြစ်လာလဲဆိုတဲ့အခါကျတော့ဒီမိသားစုအတွင်းမှာဆိုလို့ရှိရင်အများအားဖြင့်တေမမွားကနေစပြီးတော့မှဟိုစိတ်အဆင်မပြေဘူးပေါ့နော်တခုခုဆိုလို့ရှိရင်တို့မှကဟိုသွားလာမှုလလလလည်းမရှိဘူးအလောက်ကိုင်လည်းမရှိဘူးဆိုတော့ဒီနေရာကိုပဲဟိုဒီ၄နှစ်ကျော်နေလာတဲ့အခါမှာစိတ်ဖိစီးမှုကအရမ်းများလာတယ်ပေါ့နော်နောက်တစ်ခုကကျတော့ဒီသူတို့ရဲ့ OA တွေဆိုလို့ရှိရင်လည်းအကုန်လုံးမိထဲပါသွားတယ်လို့မျိုးမိသားစုတွေဆိုလို့ရှိရင်တချို့ဒီတိုက်ပွဲတွေထဲမှာတဲပါသွားတာမျိုးတွေပြလို့ရှိရင်လေလာကျဲလို့ထိခိုက်ဒဏ်ရာရတာမျိုးတွေသူတို့ရဲ့မျက်စိရှေ့မှာဆိုလို့ရှိရင်ဟိုအရဆရာမရှိအောင်တည်ကြည်ပျက်စီးတာမျိုးတွေဒီလိုမျိုးပေါ့နော်တွေ့ရတဲ့အခါမှာဆိုလို့ရှိရင်သူတို့စိတ်ဒဏ်ရာတချက်ကအရင်ဆိုးရတဲ့အခါကျတော့တချို့အမျိုးသမီးတွေဆိုလို့ရှိရင်စိတ်ကိုဘယ်လိုပြောမလဲပုံမှန်မဟုတ်တော့ဟိုအိမ်မဲရောင်ပြီးတော့ထပ်ပြေးတာမျိုးတွေလားအိမ်မဲရောင်ပြီးတော့မှစကားဟိုထပ်ပြောတာမျိုးတွေလားတချို့ဆိုလို့ရှိရင်ဟိုအတန်ကြားတာနဲ့တခုခုဒေါဟိုဟာပေါ့နော်အိုးခွဲပကတာကြားတာနဲ့ဆိုတခုလက်နေတဲ့ဟာမျိုးတွေပေါ့အတိပိလဲတာမျိုးတွေကစအတန်ကကြားတာနဲ့ဒါလေလာပြီးအဲ့လိုဟာမျိုးတွေပေါ့နော်ဆိုတော့ဒါကပုံမှန်မဟုတ်တော့တဲ့အနေထားမျိုးမှာတော်တော်လေးစိတ်ဒဏ်ရာရတယ်ဆိုတော့ဟာအမြင်သာထင်တာဖြစ်တယ်နောက်တစ်ခုကကြတော့အခုနောက်ပိုင်းဆိုလို့ရှိရင်ပူဆိုးဝါလာတာကကိုကိုကိုအဆုံးစီရင်မှုတွေလည်းတချို့ရှိလာတယ်ပေါ့နော်နောက်တစ်ခုကကြတော့အထူးသဖြင့်ဒီကိုတဲအမျိုးသမီးတွေဆိုလို့ရှိရင်ဒါကလည်းစီပတိပခနဲ့အရဆက်နွယ်တယ်လို့ကျွန်တော်တို့အမျိုးသမီးတွေကလည်းတုံ့သတယ်ဘာလို့လဲဆိုလို့ရှိရင်တချို့ဆိုလို့ရှိရင်ကိုကိုနှုတ်ပေါ့နော်နှစ်လသုံးလနဲ့ကိုကိုပြက်ကြတာမျိုးတွေပြီးလို့ရှိရင်ကိုကိုရစ်မွေးခါနေ့ထိအပိုက်ထဲမှာပဲကလေးတိတ်ဆုံးမှုတွေမွေးဖွားလာတာမျိုးတွေကလည်းအရေးကထဲပို့ကြည်ကြည်ပြပြကျွန်တော်တို့ခင်ဘလို့နေနေဆိုလက်လက်မိလာနေပေါ့နော်ဆိုတော့ဒါကတော့အဓိကအလက်ရှိမြန်မာနိုင်ငံနေထားကဒီဂျမရေးပိုင်းဆိုင်ရာမှာ၄နှစ်ကျော်ရှိလာပြီဖြစ်တဲ့အတွက်ကြောင့်မို့တော်တော်လေးတော့ကုသမှုတွေအများကြီးလိုအပ်တယ်တို့ပေမဲ့အမြင်ပြမှာတကယ်လက်တွေ့ပြန်ပြီးတော့မှဒီစိတ်ဂျမရေးပိုင်းဆိုင်ရာကစေဝါနဲ့ကုမဖြစ်တာမဟုတ်ဘဲနဲ့တခြားစိတ်ပိုင်းဆိုင်ရာမြင့်တည်ပေးရမယ့်ခွန်အာပေးရမယ့်စကားမျိုးတွေသူတို့နဲ့အတူရက်တည်ပြီးတော့မှကိုချေးစာမှုတွေသူတို့နဲ့ရှိနေပါတယ်ဆိုတော့ပေါ်ပြရမယ့်ဟာမျိုးတွေအများကြီးလိုအပ်တယ်ပေါ့နော်ဆိုတော့ဒီဟာမျိုးတွေကလည်းတော်တော်များများကဟိုစီရေးကိုပဲပို့အားတာပြီးတွားနေရတဲ့ခါမှာဒီလိုဖြစ်နေတဲ့ပြဿနာတွေကတော်ရတာယူနဲ့စနစ်တကျမလုံနိုင်သေးဘူးပေါ့နော်ဆိုတော့ဒါအများကြီးရှေ့ဆက်မှာလည်းကျွန်တော်တို့ပို့စူးစမ်းပြီးတော့မှလုပ်ဖို့လိုအပ်တယ်လို့ကျွန်မမြင်တယ်ပေါ့နော်ဟုတ်
ဟုတ်ကဲ့ပါကျွန်မနားလေတာကတော့အလုံးကိုချုပ်ပြီးတော့ပြောလိုက်ရင်တော့ဒီလွန်ခဲ့တဲ့ဒီ၄နှစ်တာကာလအတွင်းမှာစိတ်ဓာတ်ရာတွေပေါ့နော်ဒီစိတ်ရဲ့အနိဋ္ဌာယုံတွေစိတ်ဘေးထန်ကိုဓာတ်ရိုက်ကြုံတွေ့ရတဲ့အခါမှာစိတ်ဓာတ်ရာတွေပုံများလာဒီစိတ်ဓာတ်ရာနဲ့နောက်ဆက်တွဲခန္ဓာကိုယ်ကျန်းမာရေးလည်းချွတ်ယွင်းလာတာတွေဖြစ်ကြတယ်ဆိုတော့ဒါပေမဲ့လက်ရှိအနေထားမှာကဒါကိုဦးစားပေးကင်တွယ်မဲ့အကြောင်းများတစ်ခုအဖြစ်နဲ့တော့လူတွေကသိမကင်တွယ်ကြတဲ့သဘောမျိုးပြောတာလို့နားလေတယ်ပို့ပြီးတော့ဒါအာယုံဆိုင်ရမဲ့အချိန်ရောက်လာပြီလို့လည်းနားလေပါတယ်ဆိုတော့ဒီနေရာမှာဒါကိုအခုလိုမျိုးကိုကအမျိုးသမီးဖွဲ့ရင်းနေနဲ့သတိထားမိတယ်ဒီစိတ်ဒဏ်ရာတွေပေါ့နော်တရားရည်နဲ့ပတ်သက်ပြီးတော့အခုချိန်နဲ့ကတော့ကင်တွယ်ရမယ်လို့သတိထားမိတယ်သူတွေအနေနဲ့ပေါ့နော်ဘာတွေများအခုကအချိန်မှာရောဒီစိတ်ဒဏ်ရာတွေတတ်တာစီကိုအတွက်ပေါ့နော်ဆောင်ရွက်နေတဲ့ဟာတွေရောဘာတွေများရှိပါလဲရှင့
်ဆိုတော့ကျမတို့ဒီမြမအမျိုးသမီးသမဂ္ဂအနေနဲ့ပေါ့နော်ကျမတို့အဖွဲ့အစည်းအနေနဲ့ဆိုရင်ပြည်တွင်းမှာဆိုရင်ကျမတို့ကဒီ conflict related sexual violence ပေါ့နော်ပတိပခနဲ့ဆက်နွယ်ပြီးတော့မှဒီလိမ္မိုက်ဆိုင်ရာကျူးလွန်ခံရတဲ့ဒီ survivor ရှင်တန်လွတ်မြောက်လာသူတွေနဲ့ကျမတို့ကဒါအနည်းကပ်သူတို့စီရ documentation တွေကောက်တာမျိုးရှိတယ်လို့အဲ့ဒီ survivor တွေအတွက်ကိုကျမတို့အရေးပေါ်လိုအပ်တဲ့အကူအညီတွေပေးတယ်အဲ့ဒီထက်မှဆိုလို့ရှိရင်လည်းဒါ psychosocial support တွေဒီ mental ပိုင်းဆိုင်ရာရဆိုလို့ရှိရင်ဒါ counseling တွေပေး ီးတာမျိုးတွေလည်းရှိခဲ့ပေါ့နော်ပြီးရင်တခြားလိုအပ်နေတဲ့ဒီနိုင်ငံရေးတခြားလှုပ်ရှားသူအမျိုးသမီးတွေအတွက်ပဲဖြစ်ဖြစ်ပြီးရင်ကျွန်မတို့ကိုကူညီပေးနေတဲ့နေမြေတန်းမှာရှိနေတဲ့ခုနဆက်ဆောင်တွေအတွက်ကိုပဲဖြစ်ဖြစ်ပေါ့နော်လက်လမ်းမီတော့ကျွန်မတို့ပေးနေတဲ့အခြေအနေမျိုးတွေတော့ရှိတယ်တိုးတော်လည်းပဲကျွန်မတို့မြန်မာနိုင်ငံအနေထားရဒီစိတ်ကျမ်းမာရေးလို့ပြောတဲ့အချိန်မှာကျွန်မတို့နိုင်ငံကဒီ terms ပေါ့နော် counseling ယူမယ်ဆိုရင်တော့အရန်ကိုရင်းနှီးလွှဲတဲ့စကားလုံးမဟုတ်နေဘူး counseling လို့ပြောရင်ဒါယူနေလို့ယူတာယူရမှာလားတို့ဘာလို့အဲ့လိုအခြေအနေမျိုးရှိသေးရဲ့ဆိုတော့ terms ကလည်းမရင်းနှီးဘူး issue ပိုင်းဆိုင်ရာရကလည်းရင်းနှီးမှုမရှိဘူးနောက်တစ်ခုကကြတော့လက်လမ်းမမီဘူးပေါ့နော်ခုနကပြောသလိုကဲဒီလက်နက်ကံပဋိပက္ခမနေ့ကဒေတာမှာရှိနေတဲ့ survivor တွေကိုကျမတို့ကပုံမှန်လို့ရုပ်လုံးစင်အတိုင်း counseling နေကျမတို့ဘလောက်ပဲ provide လုပ်ပေးလုပ်ပေးသူတို့ရဲ့ဦးစားပေးအနေထားမှာနောက်တရက်ရှင်တန်ဖို့အတွက်ဦးစားပေးဖြစ်တယ်။နောက်တရက်သူတို့လုံးချုံချုံနဲ့အသက်ဆက်ရှင်ပြီးတော့ရက်တည်နိုင်ဖို့ကသူတို့ရဲ့ဦးစားပေးခြင်းတွေမျိုးဖြစ်တဲ့ပုံမှာကျမတို့ကမတူညီတဲ့နည်းပြဟာတွေတုံးပြီးတော့မှကျမတို့ကူညီပံ့ပိုးရတဲ့ဟာမျိုးတွေလုပ်ရတာရှိရဲ့ဒီလေးနှစ်တာကာလအတွင်းမှာအများကြီးနေရတဲ့အများကြီးဟိုကြည့်လာတာကိုလည်းမြင်ရတယ်ဆိုတော့ဒီဟာတွေကိုကျမတို့
ကပြောချင်တာ
ပို့ဆိုးလာတယ်ဟုတ်တယ်ပို့ဆိုးလာတယ်ဒါတွေကိုကျမတို့မကင်တွဲပေးနိုင်ရင်ရေရှင်မှာကျမတို့ ban out ဖြစ်သွားစေတဲ့ဟာမျိုးနောက်တစ်ခုကလည်းအကြီးအမားဆုံးစိန်ခေါ်မှုလို့ကျမမြင်တဲ့ဟာအရာတစ်ခုကကြတော့ကျမတို့နိုင်ငံမှာဒီ stigma တွေပြီးတဲ့ခါကျလို့ရှိရင်ဒီ victim blaming တွေကျမတို့ရဲ့ရိုးရာယဉ်ကျေးမှု delay ထုံတန်းတွေကဒီစိတ်ကျမရင်းနဲ့ပတ်သက်လို့အလက်လန်းမိဖို့အတွက်အကူအညီရယူဖို့အတွက်အဟန့်သားဖြစ်စေတယ်လို့ကျမမြင်တယ်။တရားတစုံတယောက်ကအကူအညီလိုလို့လမ်းမီဆက်တွေ့လာရင်တော့ကျန်တဲ့သူကအပေးကူညီရမှထက်စားရင်ဟာ तू က counseling ယူနေတယ်ဆိုပြီးတော့မှဟာတိုက်တာမျိုးစနေတာမျိုးနောက်နေတာမျိုးဆိုတဲ့ဟာမျိုးကအကူအညီတကယ်လိုအပ်တဲ့သူတွေရယူဖို့အတွက်ကိုအဟန့်တာဖြစ်စေတဲ့စိန်ခေါ်မှုထံမှလည်းပါရယ်ပေါ့နော်ဒါကြောင့်မို့လို့ကျမတို့နိုင်ငံရေးအခြေအနေမတည်ငြိမ်ဖြစ်နေတဲ့ကာလပြီးတဲ့ခါကျရင်ဒီနေ့ဥတော်လိုင်းရေးဘလောက်ထိဆက်သွားမလဲမသိတဲ့အခြေအနေမျိုးနဲ့မြေပြင်မှာလိုအပ်ချက်အများများနေတဲ့အခြေအနေမှာကျမတို့ဒီစိတ်ချမ်းသာရင်းနဲ့ပတ်သက်ပြီးတော့မှကျမတို့ပို့ပြီးတော့မှ깟တဲ့ဖြစ်ရှင်းတင်တယ်လို့ကျမတို့အနေနဲ့တော့သုံးသပ်နေရှင
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
် VOA ရဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကို burmese@voanews.com မှာလည်းအချိန်မရွေးပြန်လည်းကြည့်ရှုနိုင်ပါတယ်ဗျာအခုတော့သိပ္ပံနဲ့နှီးပညာကဏ္ဍမတင်ဆက်ခင်မှာသုတဆုံလေး American တခွင်လှည့်ပါအမေရိကန်သမ္မတဒေါ်နယ်ထရန့်ဟာသဘာဝဘေးအန္တရာယ်တင်ဒေတာတွေကိုတွားရောက်ဖို့ရှိနေတာနဲ့အနာဂတ်မှာလင်းမှုတွေပိုးလိုအပ်လာနေတဲ့အကြောင်းကိုဘယ်လိုဖြေရှင်းမလဲဆိုတဲ့အရာတွေကိုစူးစစ်ပြီးတော့ကိုအောင်ကတင်ပြထားပါတယ်ညာ
အမေရိကန်ပြည်အစကယ်လီဖိုးနီးယားပြည်နယ်မှာဇန်နဝါရီ9ရက်နေ့ကစလို6တွေ့မှုနဲ့လေပြင်းတိုက်ခတ်မှုကြောင့်နေရာတချို့မှာတော်မီစတင်လောင်ကျွမ်းပြီး46ရက်မြောက်သမ္မတဂျိုးဘိုက်ဒန်ကပြည်ထောင်စုအရေးပေါ်အခြေအနေဖြစ်ကြေညာခဲ့ပါတယ်တော်မီလောင်ကျွမ်းမှုကိုညှိနှိုင်းရေးအတွက်လူအောင်ငွေအားထောက်ပံ့ပေးသွားမယ်လို့လည်းပြောပါတယ်ဆယ်ရဲ့ကျော်ကြာလောင်ကျွမ်းတဲ့မိညှိနှိုင်းနိုင်ခဲ့ပြီးတဲ့နောက်မှာခုအခါမိထက်မှန်လောင်ကျွမ်းနေပြန်ပါတယ်သမ္မတဒေါ်နယ်ထရန့်ကလွန်ခဲ့တဲ့နှစ်စက်တင်ဘာလကဟာရီကိန်းမွန်တိုင်းဟယ်လင်းတိုက်ခတ်ခဲ့တဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်နဲ့တော်မီလောင်ကျွမ်းနေတဲ့ကယ်လီဖိုးနီးယားတောင်ပိုင်းကိုဇန်နဝါရီ23ရက်နေ့မှာသွားရောက်ဖို့ရှိတယ်လို့ဆိုပါတယ်။တော်မီကြောင့်ခုအခါလူပေါင်းသသိန်းခွဲနီးပါးလောက်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရပါတယ်။တချို့ဆိုရင်ဘဝတစ်လျှောက်လုံးနှစ်ပေါင်းအစိတ်လောက်ခိုအောင်ခဲ့ရတဲ့အတိုက်အမျိုးအပြီးတိုင်ပျောက်ကွယ်သွားပါတယ
်။ It'sAlmost impossible.
အင်းနဲ့ပြန်ဝင်ရှာဖို့ဆိုတာမဖြစ်နိုင်တော့ပါဘူး။အကုန်လုံးကအရေးပြောကုန်ပါပြီ။တခြားနားထောင်ဖို့ဈေးကြီးပေးဆင်ထားတဲ့ sound box တွေတချို့တော့ကောင်းပါသေးတယ်။ဒါပေမဲ့လည်းအပျက်စီးပုံတွေကြားထက်ရှာကြည့်တော့ဘာမှသုံးစားလို့မရတော့အောင်ဖြစ်ကုန်တာတွေ့ရပါတယ်
။ But the more I dig in there I realize it's just
လက်ရှိမှာဟိုတယ်တစ်ခုမှနေနေပြီးအိမ်ပြန်စောင့်နိုင်ဖို့အိမ်အာမခံစီကငွေကြေးပြန်ရနိုင်ဖို့လဲမျှော်လင့်နေကြပါတယ်။
We are now just living in uncertainty.
ဘာကူမမကျန်တော့အကြောင်း immediate စိတ်အားငြိရပါလေ။ထိတ်လန့်တုံးလုံးမိပြီးတော့လက်မခံနိုင်လေဖြစ်ရပါလေ။မနေ့မိုးလေအိယာကနေနိုးလာတဲ့အခါမှာအိမ်မက်လို့ဖြစ်နေပြီးတော့အိမ်ပြန်မယ်ဆိုတဲ့စိတ်ဝင်လာတဲ့အချိန်မှာတော့ကိုယ့်ရဲ့ပကတိချင်းကိုသတိထားမိသွားပါလေ
။မိဘကနေလွတ်ကဲနေသူတွေကတော့အိမ်ကြီးချင်းတွေအတွက်ထောက်ပံ့ကူညီနိုင်အောင်အကူအညီပေးရေးအဖွဲ့လေးဖွဲ့ပြီးတတ်နိုင်သလောက်ဆောက်ရှောက်ပေးပါရစေ။ နောင်ရက်နဲ့နှစ်ပတ်လောက်အတွင်းလူပေါင်း400လောက်ကိုကူညီနိုင်ခဲ့တယ်လို့ဆိုပါတယ
်။ We haven't really seen much government help anyway.
အစိုးရကတိတ်ကူလာမျိုးမတွေ့ရသေးပါဘူး။ကိုရက်ကွက်တဲကသူအချင်းညံ့တာအပြန်လည်အားပေးကူညီနေရတာပါ။မြို့တော်ဝန်ကလည်းလာမကြည့်တယ်လို့ဘာမှလည်းမပေးပါဘူး။ကိုထိုင်နဲ့ကိုကန်နေကြပြီရောလို့ပြောနေတယ်လို့မျိုးခံစားရပါတယ
်။ Los Angeles မြို့တော်ဝန် Karen Bassa မိဘတဲ့ Pacific Palisade ဒေသကိုတွားရောက်ခဲ့ပါတယ်။အားလုံးကိုယ်အိမ်ကိုပြန်နိုင်အောင်ဆောင်ရွက်ပေးသွားမှာပါလို့လည်းသူကပြောပါတယ်။သမ္မတ Trump ကျန်းသက်စာကြီးစုပွဲအတွင်းပြောကြတဲ့မိန့်ခွန်းထဲမှာတော့မိဘအပေါ်ဒေတာအနာပိုင်းတွေရဲ့ကံတွေပုံနဲ့ပတ်သက်ပြီးပြစ်တင်ဝေဖန်ပါတယ်ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကတောင်ပိုင်းကယ်လီဖိုးနီးယားပြည်နယ်အတွင်းမိဘတားဆီးဖို့အချက်ချာကြတဲ့နေရာတွေမှာမိသက်သမားတွေကြိုတင်နေရာချထားတာမျိုးကအစားလုံနိုင်တာတွေအားလုံးလုံထားတယ်လို့ပြောပါတယ်အရေးပေါ်ကူညီကယ်ဆယ်ရေးဝန်ထမ်းတွေဖြစ်တဲ့ဂျမားကြီးနဲ့မိသက်သမား16,000ကျော်ကိုနေရာအနှံ့မှာတာဝန်ပေးထားတာပါဇန်နဝါရီ22ရက်နေ့ကနောက်တစ်ပတ်စတင်လောင်ကျွမ်းခဲ့တဲ့မိကြောင့်ဒေသခံအယောက်3,000ကျော်ဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရပါတယ်။ Los Angeles မြို့အနောက်မြောက်ဒေသ Lake Custer ရဲ့ဆယ်နားကအပန်းဖြေဒေသတော်ဝိုက် 15 Student မိုင်ကျော်အဝန်ဝိုင်းတွင်လောင်ကျွမ်းနေတဲ့တော်မီကိုမိသက်သမားတွေအားထုတ်ငြိမ်းသက်နေကြပြီးဇန်နဝါရီ23ရက်မနေ့စောပိုင်းမှာတော့မိလောင်ကျွမ်းမှုရဲ့14ရာခိုင်နှုန်းထိမ့်ချုပ်လာနိုင်ခဲ့ပါတယ်။မိကူဆက်လောင်ကျွမ်းဖို့မြန်ဆန်တဲ့လေပြင်းဆက်လက်တိုက်ခိုက်မှာဖြစ်ကြောင်းလဲမိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။လာမယ့်ရက်ပိုင်းအစောဆုံးစနေနေ့ကစလို့မိုးရွာသွန်းနိုင်ကြောင်းကိုတော့အမေရိကန်မိုးလေဝသစင်တာကခန့်မှန်းထားပါတယ်ခင်ဗျာ။ Ashley Montano ဟာရာဇဝတ်မှုပေးတာပါတာရဲ့နှစ်နှစ်ပွဲရခဲ့ပါတယ်။အဲဒီနောက်ထောင်ဒဏ်ချမှတ်ခြင်းဆိုင်ရာအချက်လက်သုတေသနလုပ်တဲ့လုပ်ငန်းဝင်ဝင်ရောက်ခဲ့ပြီးနောက်ခုအခါအဲ့ဒီအလုပ်ကနေထွက်ငွေချေးပြီး United လေကြောင်းလိုင်းကဖွင့်လှစ်တဲ့ United Aviate Academy မှာလေယာဉ်မှူးသင်တန်းတက်နေတာပါ Arizona ပြည်နယ်ဂန္နာရမှာဖွင့်လှစ်ထားတဲ့ဒီသင်တန်းကျောင်းမှာသူဟာခီးတဲ့3ဦးပါလေယာဉ်ငယ်နဲ့အတက်အစင်းလေးချစ်နေပါတယ်မကြခင်မှာခီးတဲ့များပြပဝင်တဲ့လေကြောင်းလိုင်းတွေကလေယာဉ်တွေကိုမောင်းဖို့စိတ်အားထက်သန်နေပါတယ်
I thought it was definitely the best time.
ဒီလောကထဲဝင်ဖို့အကောင်းဆုံးအချိန်လို့ထင်ပါတယ်. United လေကြောင်းလိုင်းကအမျိုးသမီးတွေနဲ့အသားအရောင်ရှိတဲ့သူတွေကိုပါဝန်ထမ်းခန့်မှုအလေးပေးဆောင်ရွက်လာပါတယ်. တကယ်အခွင့်အခါကောင်းလဲဖြစ်တာကြောင့်အရင်အလုပ်ကိုစွန့်ပြီးလုပ်ငန်းသစ်အတွေ့အကြုံတစ်ကိုရွေးချယ်တာပါ.
အမေရိကန်လေကြောင်းလိုင်းတချို့ဟာအခုအခါကိုပိုင်တန်တန်းတွေဖွင့်လှစ်လာသလိုလေယာဉ်မောင်းတန်တန်းကျောင်းတွေနဲ့ချိတ်ဆက်ပြီးတော့လေလေယာဉ်မှုတွေမွေးထုတ်နိုင်ဖို့ကြိုးစားလာပါတယ်။လက်ရှိလေယာဉ်မှုတွေထဲမှာလူမဲလေယာဉ်မှုအရေအတွက်ဟာ400ခိုင်နှုန်းအောက်မှာသာရှိပြီးအမျိုးသမီးအရေအတွက်ဟာလည်း900ခိုင်နှုန်းအောက်မှာသာရှိတာကြောင့်လူမျိုးပေါင်းစုံပါဝင်လာဖို့လည်းကြိုးပမ်းလာပါတယ်။ဒါပေမဲ့လည်းတန်တန်းစရိတ်ကမနှဲပါဘူး။လေကြောင်းလိုင်းလေယာဉ်တွေကိုမောင်းနှင်နိုင်ဖို့ဆိုရင်ပြန်တန်းချိန်9,500ရှိရမှာဖြစ်ပြီးကုန်ကျစရိတ်ကတော့ဒေါ်လာ9000ကနေ3000လောက်အထိရှိပါတယ်။ AVA တင်တန်းကတော့တင်တန်းကြီး9,250ကောက်ခံပြီးနောက်ထပ်နာယီပြည့်ဖို့ဆိုရင်တော့တင်တန်းနည်းပြအဖြစ်အလုပ်ဝင်လုပ်ရင်နာယီဖြည့်နိုင်ပါတယ
်။ The lack of women representation definitely
အမျိုးသမီးတွေနေတာကြောင့်အစပိုင်းတုန်းကတော့မိုးမယဲဖြစ်ခဲ့ပါတယ်။ဒါပေမဲ့ပထမအတုံးမှာတင်အမျိုးသမီးတော်တော်များများရှိလာတာကိုတွေ့ရပြီးတဲ့နောက်တော့ဒီအပြောင်းလဲတစ်စိတ်တစ်ပိုင်းအနေနဲ့ပါဝင်ခဲ့ပါတယ်။
လေကြောင်းလိုင်းတွေမှာလေယာဉ်မှုမလုံလောက်တဲ့ပြဿနာရင်ဆိုင်လာရတာနှစ်နဲ့ချီရှိနေပါပြီအထူးသဖြင့်ကယောဂကာလမှာခီးသွွားလုပ်ငန်းတွေရဆိုင်ကုန်ပြီးလေယာဉ်မှုတွေစောစည်းစွာအလုပ်ကနေအငင်းစားယူဖို့တိုက်တွန်းခဲ့တာတွေကြောင့်ခုအခါလေယာဉ်မှုအလုံလောက်မရှိတော့တာပါဒါအပြင်လေယာဉ်မှုတွေဟာအသက်65နှစ်ပြည့်ရင်မဖြစ်မနေအငင်းစားယူရမယ်ဆိုတဲ့ Federal စီမံစည်းကမ်းကြောင့်လည်းလေကြောင်းလိုင်းတွေဟာလေယာဉ်မှုတစ်တွေရဖို့အပြင်းထန်စူးစမ်းလာကြပါတယ်
A pilot shortage. The pilot shortage is being experienced with.
ဒေတာတွေပြန်တန်းတဲ့လေကြောင်းလိုင်းတွေမှာလေယာဉ်မှုအလုံအလောက်မရှိတဲ့ပြဿနာရင်ဆိုင်နေရပါတယ်။တင်နန်းတက်ပြီးသားလေယာဉ်မှုတွေကိုဒေတာတွေလေကြောင်းလိုင်းတွေကအလုတ်ခံပြီးတဲ့နောက်သူတို့တွေပြန်တန်းချိန်နိုင်ရည်ပြည့်ဖို့အကြာကြီးစောင့်စီရမလို့တော့ပဲနဲ့တခြားဘယ်နေရာကိုပဲဖြစ်ဖြစ်သွားလို့ရနေပါပြီ။ဒါကြောင့်ចောင်းသားတွေပြန်တန်းချိန်နိုင်ရည်1500ပြည့်အောင်ဘေးရန်အကင်းဆုံးအထီရောက်ဆုံးနည်းလမ်းတွေနဲ့တင်ကြားပေးနေတာပါ။
လေယာဉ်မှုအလုံလောက်မရှိတာကြောင့်2021ခုနှစ်ကတည်းကစာရင် 2022မှာလေကြောင်းခီးစဉ်ဖြတ်သိမ်းရတာ52ရာခိုင်နှုန်းထိပိုများလာပါတယ်။လေရင်ခီးစဉ်ထွက်ခွာဖို့ရှိတဲ့လေယာဉ်မှုဟာနေထိုင်မကောင်းဖြစ်လို့ဆိုပြီးလုပ်ငန်းဝင်ကိုမလာနိုင်ဘူးဆိုရင်အစားထိုးစရာတခြားသူလည်းမရှိတာကြောင့်ခီးစဉ်ဖြတ်သိမ်းလိုက်ရတာမျိုးလည်းရှိပါတယ်။လုံတက်ရင်လေယာဉ်မှုတွေကလည်းပိုအခွင့်လန်းတာတဲ့နေရာတွေစီပြောင်းကုန်ပါတယ်။အခုဆယ်စုနှစ်အတွင်းတစ်နှစ်ကိုလေယာဉ်မှု 18,000 လောက်ခန့်နိုင်ဖို့အမေရိကန်အစိုးရကခန့်မှန်းထားပြီးတော်တော်များများဟာအငင်းစားယူသူတွေနေရာကိုအစားထိုးဝင်ရောက်မှာပါ။ဒါပေမဲ့လည်း FAA Federal လေကြောင်းအုပ်ချုပ်ရေးအဖွဲ့ကတော့လွန်ခဲ့တဲ့5နှစ်မှာလေကြောင်းလိုင်းအတွက်လေယာဉ်မှုလိုင်စင်တစ်နှစ်ကို 9,200 လောက်သာထုတ်ပေးခဲ့တာပါခင်ဗျာ
။ခုတော့သိပ္ပံနဲ့နည်းပညာကဏ္ဍလှည့်ကြပါပြီဗျာ။ကယ်လီဖိုးနီးယားတော်မီနဲ့မီလီယန်ဒါစီသိပ္ပံဘူသုဒအကြောင်းမှာကယ်လီဖိုးနီးယားတော်မီကိုနှိမ့်မှုဝင်ကနေဖျက်တဲ့အနီရောင်လိမ္မော်ရောင်ဆေးတွေဟာအယောင်ဆိုးထားတဲ့မီလီယန်တားတဲ့ဆေးတွေဖြစ်ပြီးတော့သဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းအောင်လှုပ်ထားတယ်လို့ဒေါက်တာခင်မောင်ညိုကပြောပါတယ်ဒီမီတာဆေးတွေကလူတွေအတွက်ဘာအန္တရာယ်ပေးနိုင်ပါမလဲဒေါက်ခင်မျိုးသက်မင်းများတင်ပြထားပါတယ်ခင်ဗျာ
American ရဲ့အနောက်ပိုင်းကကယ်လီဖိုးနီးယားမှာမီးကြီးကျယ်လာတာနဲ့ပတ်သက်ပြီးတော့အရောင်တွေနဲ့ဖြန့်လာတယ်တွေ့ပါတယ်ဆရာဒီမီးတပ်ဖို့အတွက်သုံးတဲ့အရည်ပေါ့နော်ဒါဘာတွေလဲဆိုတာအားလုံးသိချင်ကြပါတယ်ဆရာဆိုတော့အဲ့ဒါလေးနည်းနည်းပြောပြပေးပါဆရာဘာနဲ့သုံးပြီးတော့မီးတပ်တာပါလဲ
တကယ်လို့မီးတပ်ဖို့ဆိုတာအကောင်းဆုံးကရေပေါ့လေရေကတော့အကောင်းဆုံးပဲရေကဘာကြောင့်လဲဆိုရင်ကျွန်တော်အရင်ပတ်ပြောတဲ့ fire triangle လို့ပေါ့သူကအပူချိန်မြင့်ရမယ်နောက်တစ်ခုကအောက်ဆီဂျင်ရှိရမယ်အဲတော့ရေကအပူချိန်ကိုလည်းနှိမ့်စေတယ်အောက်ဆီဂျင်နဲ့ဒီပစ္စည်းလည်းမထိဆက်အောင်လို့ဆိုသူရေကလုတ်ပေးနိုင်တယ်ဒါပေမဲ့ရေကအငွေ့ပြန်ပြန်သွားနိုင်တော့ဒီထက်ပိုကောင်းတဲ့ဟာကိုစဉ်းစားတာအဲ့ခါမှာ fire retardant လို့ခေါ်တဲ့မီးထရန်တားဆေးနော်မီးတောက်တွေတားဆေးဆိုတော့ကုမ္ပဏီတွေကအလုပ်လုပ်ပါတယ်first check ဆိုတော့အမှန်တမ်းပဲကြည့်တာပေါ့ဒီလိုမျိုးကုမ္ပဏီကထုတ်ထုတ်အပြင်ကပဲထုတ်ထုတ်ပါဝင်တဲ့ပစ္စည်းကတော့အမိုနီယာကလိုရိုက်ပါတယ်အမိုနီယာဆာဖိတ်ပါတယ်အမိုနီယာဖော့စဖိတ်ကတော့အဓိကကြပါဒီပစ္စည်းတွေ ਨੇ ကက်စီကက်စီဖြစ်အောင်လို့ဂျယ်တွေတုံးတယ်နောက်တစ်ခါအဆင်ပြေအောင်ပေါ့ဒီဟာတွေကြတာလိုရအောင်ဆိုတော့ကလေးပေါ့ကလေးဆိုတာရှင်စည်းပါပဲကောင်းတဲ့ရှင်စည်းတစ်မျိုးရောပြီးတော့တုံးတယ်အဲ့တော့အနီရောင်တို့လေမော်ရောင်တို့အယောင်တွေဘာလို့ဖြစ်လဲဆိုတော့ဒီအယောင်တွေက fire fighter လို့ခေါ်တဲ့မီးတပ်သမားတွေလေမြန်ကဖျန်းတဲ့ခါကျရင်ဗီနီယာကြလဲဆိုတာသူတို့အတိအကျမြင်ရအောင်လို့အယောင်တွေထည့်ပေးတာဖြစ်တယ်အဲ့တော့အယောင်တွေကကြည့်လို့လဲကောင်းပါလဲလှလဲလှတယ်ဟာတို့ကတော့တို့နေရာတော့ဖျန်းလိုက်ပြီးဒီနေရာတော့ဖျန်းနိုင်တယ်ဆိုတဲ့ဟာကိုဒီမီးတပ်သမားတွေကလည်းအားရှိသွားတယ်တကယ်တော့ဒါတွေ organic ဆိုးစေးနဲ့သူတို့လောက်ထားတာမြေပြင်ပေါ်ရောက်ပြီးတော့တော်ကြကြရင်ဒီအယောင်တွေကပျောက်သွား
တယ်ဘာဖြစ်လို့အမ်မိုနီယာဖော့စဖိတ်ကိုတုံးတာပါလဲဆရာဒီအနေနဲ့ပတ်သက်ပြီးတော့ဟိုဓာတုဓာတ်ပြူတာနဲ့ပတ်သက်ပြီးရှင်းပြပေးပါဆရာ
အများကြီးတော့ရှင်းစရာတော့လိုတော့ပေါ့လေအကျအဖြစ်ပြောရင်အမ်မိုနီယာဖော့စဖိတ်ကမီးနဲ့ထိကြတဲ့ကြိုင်နဲ့ဒီဖော့စဖိုရစ်အက်ဆစ်ဖြစ်တော့အပင်တွေမှာခြားဖြစ်သွားတယ်အပင်တွေမှာပေါ်မှာသူကဒီအောက်ဆီဂျင်ကိုတားနိုင်တဲ့အလွှာတစ်ခုဖုံးတာသူကအမှန်တန်ကောင်းတယ်အမ်မိုနီယာဖော့စဖိတ်မဟုတ်ဘူးနဲ့အမ်မိုနီယာကလိုရိုက်တို့အမ်မိုနီယာဆာဖိတ်တို့လည်းဒီလိုပဲဖုံးတာပဲပြီးရင်လည်းအပင်တွေအတွက်အမှန်တန်ကောင်းတဲ့မြေဩဇာတွေဖြစ်တော့သူ့ကိုအသုံးပြုဖို့အားပေးကြတယ်အဲ့တော့ဂျယ်တွေနဲ့ဒီနှစ်ခုနဲ့ပေါင်းလိုက်တော့အမှန်တန်ကောင်းတဲ့ fire retardant လို့ခေါ်တဲ့မီးလျံတားဆေးတွေကောင်းကောင်းရပါတယ်ဒါကိုအမေရိကမှာလည်းအများကြီးသုံးကြတယ် perimeter solution ဆိုတဲ့ကုမ္ပဏီကမစ်ဆိုရီမှာရှိတယ်သူကတော့အကြီးအကျယ်ထုတ်လုပ်ပြီးတော့ဒီပြည်လုံးကိုဖြန့်ပါတယ်ကဘာကိုလည်းဖြန့်ပါတယ်သုံးလည်းသုံးကြပါတယ်ဒီဟာမှာသူ့ရဲ့ပစ္စည်းတွေထဲမှာတချို့ပစ္စည်းတွေကမီးလျံမီးတောက်တွေကိုတားတဲ့အပြင်နောက်ထပ် ecology ကိုကောင်းအောင်လို့မီးတက်ပြီးတဲ့နောက်မှာတော့သစ်တော်ကပြန်ပြီးတော့စိန်လန်းဆိုပြီးအောင်လုပ်ဖို့ဟာသူ့ဒေသနာပြန်လို့ရသေးတယ်ဒီအကောင်တွေအပင်တွေကျမ်းမရှင်းတာအောင်ဆိုတော့ဒီအမ်မိုနီယာဖော့စဖိတ်ကအကောင်းဆုံးမြေဩဇာဖြစ်တယ်။ဒါကြောင့်သူ့ကိုသုံးရတာလည်းဖြစ်ပါတယ်။အဲ
ဒီမိတပ်ဖို့အတွက်ဖြန်းတဲ့ဆေးတွေမှာတခြားဓာတုပစ္စည်းရောအန္တရာယ်ရှိတဲ့ပစ္စည်းတွေပေါ့နော်ဒါတွေရောပါလားဗျ။
ဒ ရေကတော့သုံးတော့ရေကတော့မရှိဘူးလေသို့တော့ခုနကပြောတဲ့ ammonia phosphate တို့ဘာလို့လဲပြဿနာအများကြီးမရှိဘူးဒါပေမဲ့ aluminum hydroxide တို့ magnesium hydroxide တို့လည်းသုံးပါလေခါကြ chloride တယ်လည်းသုံးတယ်အဲ့ chloride က chlorine တွေပဲထွက်နိုင်တော့အန္တရာယ်ရှိတာပေါ့လေအဆိပ်ဖြစ်တဲ့ပစ္စည်းတွေပါတတ်တယ်ဒါတော့အသေးချာသူတို့ကတော့လေ့လာတော့ limited amount ပေါ့သတ်မှတ်ထားတဲ့ပမာဏထက်ပိုပြီးမသုံးဘူးဥပမာပြအမနာကောင်းတာ aluminum hydroxide ဆိုရင်မီးလောင်တဲ့ပြန်နဲ့မီးနဲ့ထိရင်သူကဘာဖြစ်သွားလဲဆိုရင်ချက်ချင်းပဲရေငွေ့အငွေ့ပြန်သွားတယ်ရေငွေ့အငွေ့ပြန်လာရင်ကောင်းကျိုးကတော့တခါလဲအေးစီတာပဲ aluminum oxide ကကျန်ခဲ့တယ်အဲရေငွေ့တွေဖြစ်လာအဲ့ဒီ oxide ကအပင်တွေမှာကတ်တယ်အိမ်တွေမှာကတ်နေပြီးတော့ oxygen ကိုတားလိုက်တာပဲဒီနှစ်ခုကအမနာကောင်းတဲ့ပစ္စည်းတွေဖြစ်တယ်သို့တော့အဲ့ဒီ aluminum oxide ကဒီအလမ်းတို့ဘာတို့ကတော့ဒီနန်းလေးပြဿနာရှိတာပေါ့လေ။ဟောအန္တရာယ်ရှိနေတဲ့ဟာရှိတယ်။သူ pH ပြောင်းလဲတာရှိတယ်။သို့တော်လဲ limited တော့နည်းနည်းလေးသုံးရင်တော့ပြဿနာမရှိပါဘူး။ဒီဟာလည်းသုံးလို့ရတယ်။နောက်တစ်ခုက gel လို့ foam လို့သုံးတယ်။ gel လို့ foam လို့ကလည်းဒီ organic ပစ္စည်းတွေပေါ့။အဲ့ဒီ organic ပစ္စည်းတွေတချို့ကမီးလောင်တဲ့ခါမှာအဆိပ်သင့်စေတဲ့ဟာရှိတယ်။တချို့ foam တွေမှာဒီ nitrogen compound တွေပါလာရင် cyanide တွေဖြစ်တော့သူတွေအသက်ရှူရကြတာတွေပါဖြစ်လာရတယ်။နောက်တစ်ခုကဒီမှာကျွန်တော်တို့သုံးလိုက်တဲ့ခါမှာအောက်ဆီဂျင်အလုံးလုံးမရဘဲနဲ့မီးလောင်တဲ့ခါမှာဆိုရင်ကာဗွန်ဒိုင်အောက်ဆိုက်မဖြစ်ဘဲကာဗွန်မိုနောက်ဆိုက်ဖြစ်လာတယ်။အဲ့ဒီကာဗွန်မိုနောက်ဆိုက်ကလည်းလူတွေတိရစ္ဆာန်တွေအတွက်အန္တရာယ်ရှိတယ်။အကောင်လေးတွေဆိုရင်သေတတ်တယ်။ဒါတွေကဘေးရွက်ဆိုးကျိုးတွေကကျွန်တော်တွေ့ရတာပါလေ။အဲ့တော့အကောင်ဆုံးကတော့ဒီဟယ်လီကော်ပတာနဲ့ဘမ်ဘီဘက်ကတ်လို့ခေါ်တဲ့နော်ဘမ်ဘီဘက်ကတ်လို့အမေရိကန်မှာအမှန်နာမည်ရှိတာဘမ်ဘီဆိုတာအင်ကြီးပေါ့အကြီးတဲ့ပုံကြီးအဲ့ဒီပုံကြီးနဲ့ဟယ်လီကော်ပတာတွေရေခတ်ရေခတ်ပဲသွန်ပေါ့အဲ့ဒီကောင်ကတော့လူတွေအသဘောအကျဆုံးပဲဖြစ်တယ်။ကျန်တဲ့ DC-10 တို့ Boeing 747တို့လေယာဉ်တွေကလည်းဒီကလန်းတောင်းချီပြီးတော့တင်လို့ရတယ်လေသူတို့လည်းဖြန်းလို့ရပါတယ်။ဒီနေရာမှာဟိုရေဘလောက်ဖြန်းဖြန်းမီးမသေးတဲ့ဟာတွေရှိတတ်လို့ကျွန်တော်တို့ဒီဖုန်းတွေပါတယ်ဂျဲတွေပါတယ်ခုနက fire retardant ကိုသုံးရပါတယ်
ကယ်လီဖိုးနီးယားဘက်မှာမီးလောင်တော့တယ်မီးလောင်တော့ဆေးတွေဖြန်းလိုက်ပေါ့နော်ဒီဆေးမှာလည်းတချို့ကအန်တီရီတွေပေးတယ်ဆိုတော့မီးလောင်တဲ့အန်တီရီအပြင်တခြားဒီဓာတ်ပစ္စည်းအန်တီရီကောက်ကောင်ဘယ်လိုရှောင်ရမလဲပြောပြပေးပါ
တကယ်တော့အမေရိကန်အစိုးရဓာတ်တွေကိုအကုန်လုံးသူကတော်တော်လေးတွက်ချထားတယ်သိပ္ပံပညာရှင်တွေကလည်းတွက်ချထားတော့ဓာတ်တွေအ ਨੇ စုံဖြစ်အောင်တော့သူလုပ်ထားပါတယ်တောတွေဘာတွေမှာကြတော့တရားပေါ်အသစ်ပင်တွေပြန်ပေါက်ဖို့ချမ်းစီအများကြီးရှိပါလေအဲ့ဒီအိမ်ဒီနေရာကြီးကြရင်တော့ဟိုတတိထားရမှာဒပိုင်းတစလောင်နေတဲ့ပစ္စည်းတွေကြောင့်ဟိုအသက်ရှူကျတာလို့ပြောလို့ရှိတယ်နောက်တော့ကလေးတွေဘာတွေကိုအဲ့လိုမီးလောင်ပြင်တယ်မီးလောင်ကွင်းနာကိုပင်းမသွားစေနဲ့ပေါ့ဘာကြောင့်လဲဆိုရင်ဒီတန်းငွေတွေကအောက်ဘက်မှာရှိတော့ဒီအစိတ်တန်းငွေတွေအားလုံးကကလေးအရက်လောက်ဆိုရင်တော့အန္တရာယ်အများကြီးရှိပါတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။ VUE ရဲ့စနေမနေ့ကဒုတိယပိုင်းနိုင်ဝက်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ခဲ့တာပါခင်ဗျာ။အခုတော့ကျွန်တော်တို့ရဲ့စနေမနေ့အစီအစဉ်တွေလည်းပြီးဆုံးကနေပြီဖြစ်လို့ထိတ်တန့်သတင်းအကျဉ်းကိုကျွန်တော်ကပဲပြန်တင်ပြပါမယ်။ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တရားမျှတမှုရှိဖို့လှုံ့ဆော်တာဟာရိုဟင်ဂျာတွေနေရပြန်ရေးနဲ့နာဂတ်ငြိမ်းချမ်းရေးအတွက်သိပ်အရေးပါတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုယန္တရား IIMM အကြီးအကဲနီကိုလတ်စ်ကွန်မီဂျီယန်ကရိုဟင်ဂျာဒုက္ခသည်စခန်းတွေရှိရာဘင်္ဂလားဒေ့ရှ်၅ရက်ခီးစဉ်ပြီးမှပြောပါတယ်။ဒီခီးစဉ်အတွက်သူကဆင့်မြက်ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေနဲ့တွေ့ဆုံခဲ့တဲ့အပြင် Cossacks ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရွေးကြတက်ကြွလှရှားသူတွေနဲ့အဖွဲ့အစည်းကိုယ်စားလှယ်စုပေါင်း100ကျော်နဲ့လည်းတွေ့ဆုံခဲ့ပါတယ်။အရှိလေပိုင်းကသတင်းတပုတ်မှာတော့ဂါဇာအပြစ်ရဲ့သဘောတူညီချက်အရဟားမတ်စ်နဲ့အစ္စရေးကြားအကျဉ်းသားလဲလှယ်မှုမှာဒုတိယတုတ်အနေနဲ့ တစားကန်ဖမ်းထားတဲ့အစ္စရေးမျိုးသမီး၄ဦးကိုစနေနေ့မှာပြန်လွှတ်မှာဖြစ်ကြောင်းဟာမတ်စ်ကတောက်ကြနေမှာကြေညာပါတယ်။ကျင်းသားလဲလဲမှုကိုစနေနေ့နေကင်းပိုင်းမှာစတင်မယ်လို့ခန့်မှန်းရပါတယ်။ American သမ္မတဒေါ်နယ်ထရန့်ကတော့တော်မီဒန်တင့်နေတဲ့ကယ်လီဖိုးနီးယားကိုတောက်ကြနေမှာပွားပါတယ်။ပြည်내တာဝန်ခံခေါင်းဆောင်တွေနေရဲ့ရေနဲ့ပတ်သက်တဲ့ချမှတ်ထားတဲ့မူဝါဒတွေကအခုလောင်းနေတဲ့တော်မီကိုပိုဆိုးဝါးစေတယ်လို့သမ္မတထရန့်ကဝေဖန်ပါတယ်။ပြည်내အုပ်ချုပ်ရေးမှူးဘက်ကတော့မိသက်ဖို့ရေမပေးဘူးဆိုတဲ့သမ္မတရဲ့ပြောကြားချက်ကိုပယ်ချထားပါတယ်။ဒီနေ့အတွက်သတင်းတွေကတော့တော်ပါပဲခင်ဗျာ။ကျွန်တော်တို့ရဲ့စနေမနေ့ခင်းအစီအစဉ်လေးမပြီးဆုံးခင်ဒီမနေ့အစီအစဉ်ဖြစ်မြအောင်ဆောင်ရွက်ခဲ့ကြသူတွေတင်ပြရရင်တော့အစီအစဉ်ထုတ်လို့ရမှုကမက်ကင်ဖြူတွေဖြစ်ပါတယ်။ရုပ်တံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးပါဗျာ။ဒီကနေ့မနေ့အစီအစဉ်လေးကို Radio အပြင် VOA Website, YouTube, Facebook နဲ့ရုပ်မြင်သံကြားဆလောင်းတို့ကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ VOA American အသံရဲ့မနေ့ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါစေတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကြပါစေခင်ဗျာ